Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်အောက်တိုဘာလ2ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနိုင်စေနိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုအောင်အောင်နဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြမှာပါစီးရီးယားမှာရုရှားကလေကြောင်းတိုက်ခိုက်မှုလုပ်နေတဲ့ပေါ်အမေရိကန်နဲ့သဘောထားကွဲနေပါတယ်တနက်ထင်းချုပ်ရေးဥပဒေပြဋ္ဌာန်းရေးကွန်ကရစ်ကိုတွန်းအားပေးဖို့သမ္မတဥပမာကအမေရိကန်လူလူကိုတောင်းဆိုလိုက်ပါတယ်အာဖဂန်နစ္စတန်အရှေ့ပိုင်းမှာအမေရိကန်စစ်ဖက်ကုန်တင်လေယာဉ်ပြတ်ကျလို့လူ70ဦးသေဆုံးသွားပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ဒီကနေ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေထဲမှာတော့လက်နက်ကင်ပြိပခါတွေအတွင်းကလေးတွေပါဝင်နေတာကိုကာကွယ်တဲ့သဘောတူစာချုပ်ရဲ့နောက်ဆက်တွဲလက်မှတ်ရေးထိုးမှုနဲ့ပတ်သက်လို့ကုလရန်ပုံငွေအဖွဲ့နဲ့ဥရောပတမကတို့ကချီးကျူးလိုက်ပါတယ
် The United States Embassy welcomes Myanmar's signature of the optional protocol to the Convention on the Rights of Child on the
involvement မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရသူပါနိုင်ငံတကာသတင်းတွေပြပချင်းနားဆင်ရပါမယ်ရှင်တခါမြေယာသိမ်းမှုတွေနဲ့သက်ဆိုင်တဲ့သတင်းလွှာတစ်ပုဒ်နဲ့နိုင်ငံတကာသတင်းလွှာထဲမှာတော့ကမ္ဘာစစ်ထပ်မဖြစ်ရေးအတွက်ခေတ်နဲ့အညီဘာတွေဆောင်ရွက်ဖို့လိုသလဲဆိုတာကိုလည်းပြောပြပေးသွားမှာပါအစီအစဉ်နောက်ပိုင်းတိုးချက်အစီအစဉ်မှာတော့ရွက်ကောက်ပွဲဆိုင်ရာသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ကကြီးညာပေးပါမယ်ရှင်
ရုရှားနိုင်ငံဟာဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးကိုယ့်ဘာသာနောက်ထပ်တီးခြားဖြစ်အောင်လုပ်လိုက်တဲ့အပြင်ကိုယ့်ကိုယ်ကိုအန်ဒရယ်လဲရောက်အောင်လုပ်နေတယ်လို့အမေရိကန်သမ္မတအင်ပီရိုကပြောလိုက်ပါတယ်။ဆီးရီးယားကအစ္စလာမ်အစွန်းရောက် IS အကြမ်းဖက်အဖွဲ့ကိုအမြင့်ပြတ်တိုက်ထုတ်ရေးရုရှားနဲ့လက်တွဲလုပ်ချင်တယ်ဆိုတာအမေရိကန်ကပြောထားမှုပဲ။အခုရုရှားရဲ့လုပ်ရဲကြောင့်အမေရိကန်တို့စိုးရိမ်လာနေတာပါ။အကြမ်းဖက်အဖွဲ့တွေလို့သတ်မှတ်ထားတဲ့အဖွဲ့တွေကိုတိုက်ခိုက်နှိမ့်ရေးမှာနိုင်ငံတကာညွန်ပေါင်းအဖွဲ့နဲ့ရုရှားအကြားသဘောထားအတူတူပါပဲလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂီလာဗရော့ဖ်ကပြောပေးမယ်ရုရှားရဲ့လူဆောင်ပုံအပေါ်နိုင်ငံသားသဘောထားကွဲနေပါတယ်ဆီးရီးယားမှာနိုင်ငံစလုံးကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကြောင့်တစ်ဖက်နဲ့တစ်ဖက်မပြစ်မိအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာအမေရိကန်နဲ့ရုရှားစစ်ဖက်တွေဆွေးနွေးနေကြတယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်ရုရှားဂျက်တိုက်လေယာဉ်တွေဟာဂျာဇာပရီနီကဒုတိယမြောက်ရဲ့အဖြစ်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ရုရှားတိုက်လေယာဉ်တွေဟာ IS လက်နက်ကင်ပစ်မှတ်တွေကိုတောင်မကအမေရိကန်ပြည်ထောင်စုကကျော်တော်နောက်ခံပေးထားတဲ့လက်နက်ကင်အဖွဲ့တွေကိုပါပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လေလာသူတချို့ကပြောပါတယ်ဒီတော့တည်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြင်သစ်သမ္မတဖရန်ဆွာအော်လန်ဒိုဒီကနေ့ပါရီမြို့တော်မှာတွေ့ဆုံပြီးဆီးရီးယားပြည်ပခအရေးဆွေးနွေးကြဖို့ရှိပါတယ
်။တနက်ထင်းချုပ်ရေးဥပဒေကိုခိုင်မာပြီးလက်တွေ့ကျတဲ့အသည့်နဲ့ပြဋ္ဌာန်းရေးကွန်ဂရက်လွှတ်တော်ကိုတွန်းအားပေးကြဖို့သမ္မတဘရိတ်ဥဘာမာကအမေရိကန်လူထုကိုနှိုးဆော်လိုက်ပါတယ်။အော်ရီဂွန်ပြည်နယ်ကတက်ကတူတခုမှာတနက်သမားတဦးကလူ၁၀ဦးကိုတပ်ပစ်ခဲ့ပြီးတဲ့နောက်သမ္မတဥဘာမာကအဲ့ဒီလိုတောင်းဆိုလိုက်တာပ
ါ။ This is a political choice that we make.To allow this to happen every few months in America. We collectively
American နိုင်ငံမှာလာအနည်းငယ်ကြာတိုင်းတချင်းဆိုးသလိုဒလိုဖြစ်ရတဲ့ပေါ်လာအောင်လှုပ်ထားတာကကျွန်တော်တို့ရဲ့နိုင်ငံကြီးအရာရွေးချယ်ချက်ပါကျွန်တော်တို့ဆုံးဖြတ်ချက်မပြတ်သားတာကြောင့်ချစ်ခင်ရသူတွေဆုံးရှုံးသွားရတဲ့မိသားစုတွေအားလုံးအတွက်ကျွန်တော်တို့အားလုံးမှာတာဝန်ရှိပါတယ်လို့သမ္မတဥပမာကပြောသွားတာပါတနက်ထင်းချုပ်ရေးဥပဒေပြဋ္ဌာန်းမှုဘယ်သူတွေကကန့်ကွက်ပြီးဘယ်သူတွေကထောက်ခံနေဆိုတာနောက်နှစ်ကျင်းပမဲ့ရွေးကောက်ပွဲတွေမှာအမှန်ရကြဖို့မစ္စတာဥပမာကမင်းဆန္ဒရှင်တွေကိုပန်ကြားပါတယ်ဒီတော့အတွင်းမှာပဲ Rose Park ဂျီလက်ဒေတာလေးမှာဂျာတာဘရီနီညကဖျောင်းနိုင်မီထွန်းစူတောင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်အဲ့ဒီအရက်ကအမ်ပါကယာဒေတာကောလိပ်စာသင်ခန်းတွေထဲကိုအသက်20အရွယ်တနက်သမားတဦးကဝင်ပစ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်တနက်သမားဟာသူဘာလုပ်ဖို့စီစဉ်ထားတယ်ဆိုတာကိုလူမှုဆက်သွယ်ရေးအင်တာနက်စာမျက်နှာမှာရေးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ဘာကြောင့်အခုလိုပစ်ခတ်ခဲ့တယ်ဆိုတာနဲ့ဒီဖြစ်ရပ်ကိုမဖြစ်ခင်ကြိုးပြီးတော့တားနိုင်ခဲ့ပွဲရှိသလားဆိုတာအဖြစ်ရှာဖို့ပြည်နယ်နဲ့ပြည်ထောင်စုတာဝန်ရှိသူတွေရဲ့အကူအညီကိုယူပြီးရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းကဂျလာလာဘတ်လေဆိပ်မှာအမေရိကန်စစ်ဖက်ရဲ့ C-130 ကုန်တင်လေယာဉ်တစ်စီးပြတ်ကျတာကြောင့်လူ70ဦးသေဆုံးသွားပါတယ်။ဒေသစံတော်ချင်းဂျာတာပရီညတကောင်ကျော်ကျော်တောက်ကြနေပဲကူးချင်းလေးမှာအဲ့ဒီလေယာဉ်ပြတ်ကျမှုဖြစ်ခဲ့တာပါ။ဘာကြောင့်ပြတ်ကျလဲဆိုတာကိုတော့စုံစမ်းစစ်ဆေးနေပါတယ်။အမေရိကန်စစ်ဖက်ဝန်ထမ်း6ဦးပါလေယာဉ်ဝန်ထမ်းအားလုံးအဲ့ဒီလေယာဉ်ပြတ်ကျမှုမှာသေဆုံးသွားတယ်လို့အာဖဂန်နစ္စတန်ဘာဂရမ်လေတဲ့အခြေစိုက်စခန်းမှာရှိတဲ့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။မြောက်အတလန်တစ်စာချုပ်နေတူအဖွဲ့ရဲ့ Resolute Support တင်နန်းမှာလုတ်ကင်နေတဲ့အဇက်သား Contract ဝန်ထမ်း9ဦးလေလေရင်ပြကြမှုမှာသေဆုံးပါတယ်။လေရင်ကိုသူတို့ပစ်ချလိုက်တာလို့တာလီဘန်တွေကပြောပါတယ်။ဒါပေမဲ့ American Leader ပုံမှု Tony Wickman ကတော့အဲ့ဒီပြောဆိုချက်ကိုပယ်ချပြီးရန်သူရဲ့တိုက်ခိုက်မှုကလေရင်ပြကြတဲ့အကြောင်းရင်းမဟုတ်ဘူးဆိုတာသူအခိုင်အမာပြောနိုင်တယ်လို့ဆိုပါတယ်။ C-130 ဟာဂျူလီလေယာဉ်ဟာ Lockheed Martin လေယာဉ်တည်ဆောက်ရေးကုမ္ပဏီကထုတ်တဲ့အင်ဂျင်လေးလုံးတက်ကုန်တင်လေယာဉ်ပါ။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းမှာအမေရိကန်နဲ့ပိုလန်တပ်ဖွဲ့တွေအပါအဝင်ညွန်ပေါင်းတပ်ဖွဲ့အင်အား1000လောက်နဲ့အာဖဂန်တပ်ဖွဲ့ဝင်4000လောက်ရှိတယ်လို့နေတူအဖွဲ့ကပြောပါတယ်။
အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကဆက်လက်ဝေဖန်နေဆဲဖြစ်ပါတယ်။ဒီသဘောတူညီချက်ကငြိမ်းချမ်းရေးကိုဖန်တီးပေးနိုင်ပွဲမရှိတဲ့အပြင်အီရန်ပေါ်တန်ခတ်ရေးယူမှုတွေကိုဖြေလျှော့ပေးပြီးဒီအီရန်ကိုဒေါ်လာဘီလီယံနဲ့ချီငွေတွေရအောင်နောက်အီရန်ရဲ့ရန်လိုမှုတွေပိုဆိုးလာအောင်သာလုပ်ပေးရကြပြီးစစ်ပွဲတွေပဲပိုဖြစ်လာနိုင်တယ်လို့မနေ့ကကြာတာပြည်နေမှာကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားတဲ့မိန့်ခွန်းမှာမစ္စတာနက်တန်ယာဟုကကမ္ဘာခေါင်းဆောင်တွေကိုပြောသွားခဲ့ပါတယ်။ပါလက်စတိုင်းခေါင်းဆောင်မိုဟာမက်အာဘတ်ရဲ့ဗုဒ္ဓဟူးနေ့ကအထွေထွေညီလာခံမိန့်ခွန်းကိုလည်းမစ္စတာနက်တန်ယာဟုကဝေဖန်ခဲ့ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပါလက်စတိုင်းကညှင်းဆန်နေတာလို့သူကပြောပါတယ်။ဒါမှမဟုတ်ပါလက်စတိုင်းအာဏာပိုင်တွေနဲ့တိုက်ရိုက်ညှိနှိုင်းဆွေးနွေးမှုတွေကိုဘာကန့်သက်ချက်မှမထားဘဲချက်ချင်းပြန်ဆနိုင်အောင်ပြင်ဆင်နေတယ်လို့လည်းဆိုပါတယ်။အစ္စရေးနဲ့ချုပ်ဆိုထားတဲ့နေ့စဉ်သက်တမ်းရှိတဲ့အော်စလိုညှိနှိုင်းရေးသဘောတူညီချက်တွေကိုဆက်ပြီးလိုက်နာဖို့ပါလက်စတိုင်းတွေမှာတာဝန်မရှိတော့ဘူးလို့ပါလက်စတိုင်းခေါင်းဆောင်အာဘတ်ကမနေ့ကကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာပြောသွားခဲ့တဲ့အပေါ်မစ္စတာနက်တန်ယာဟုကဝေဖန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေတောက်ကြနေညနေပဲသတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီနေ့အတွင်းရှေ့ပြောင်းဒုက္ခသည်ခုနှစ်သိမ်းမြေရဲပင်လေးကိုဖျက်ပြီးဥရောပနိုင်ငံတွေစီရောက်လာလိမ့်မယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဦးယွန်းနေစီယာကပြောလိုက်ပါတယ်။နောက်နှစ်မှာလည်းအလားတူရှေ့ပြောင်းဒုက္ခသည်အရေးတွေရောက်မယ်လို့ယွန်းနေစီယာကခန့်မှန်းထားပါတယ်။အလုံးရင်းနဲ့ဝင်လာတဲ့ရှေ့ပြောင်းဒုက္ခသည်တွေအရေးကိုအကူအညီဖြည့်ရှင်ဖို့အတွက်အလူငွေအမေရိကန်ဒေါ်လာ128တန်ရဖို့ယွန်းနေစီယာကကြိုးစားနေပါတယ်။ရှေ့ပြောင်းဒုက္ခသည်တွေဝင်မလာနိုင်အောင်နေရန်တိုင်းအကာအရန်တွေတိစောက်တာမျိုးမလုပ်ကြဘဲစာနာရိုင်းပင်းမှုနဲ့ရဲရဲဝံ့ဝံ့ကင်တွယ်ဖြည့်ရှင်ကြပါလို့ဒီသတင်းပတ်အစောပိုင်းကုလသမဂ္ဂထူထူညီလာခံမှာကမ္ဘာကောင်းဆောင်တွေကိုအတွင်းမှုချုပ်ဘန်ကီမွန်ကတိုက်တွန်းခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံအနေနဲ့တာဝေးပြစ်ဒုံးကျည်ပစ်ခတ်မှုပြုလုပ်မယ်ဆိုရင်ကုလသမဂ္ဂအနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတိုးလို့သွားကောင်းသွားနိုင်တယ်လို့တောင်ကိုရီးယားသံတမန်တဦးကဂျာတာဘရီနေရုံကပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားသံမတ်အိုဂျွန်းက VOA နဲ့တွေ့ဆုံမေးမြန်းခန်းအတွင်းနယူးယောက်မှာအခုလိုပြောကြားသွားတာပါ။ဇင်ကန်ရွက်လေသင်္ဘောတွေ၊ပြိုင်ကားတွေ၊အဖိုးရန်ကားတွေနဲ့အတူနျူကလ িয়ার နဲ့မစ္စိုက်ဒေါ်လာနဲ့ထုတ်လုပ်နိုင်တဲ့စစ်ပတ်သုံးပစ္စည်းတွေမြောက်ကိုရီးယားနိုင်ငံကိုတင်ပို့ခွင့်ကိုပိတ်ပင်မှာဖြစ်ပါတယ်။ဒီတော့တွင်တာဝေးပြစ်ဒုံးကျည်ပစ်ခတ်မှုနောက်နျူကလ িয়ার ဆန်သက်မှုပြုလုပ်နိုင်တဲ့ဆိုတဲ့အရေးရောမျိုးမြောက်ကိုရီးယားဘက်ကချင်းချောက်မှုတွေလုပ်ခဲ့တာပါ။ဒါဟာအလုတ်မားပါတီဖွဲ့စည်းတည်ထောင်ခြင်းနှစ်90ပြည့်အထိမ့်မှန်အနေနဲ့အော်တိုဘာလ10ရက်နေ့မှာတာဝေးပြစ်ဒုံးကျည်ပစ်ခတ်နိုင်တယ်ဆိုတာကိုညွှန်ပြနေတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားကွန်မြူနတီနိုင်ငံအနေနဲ့အကြီးအကျယ်စီးပွားရေးခန်းသားတွေလုပ်သွားမယ်ဆိုပြီးတော့လည်းခန့်မှန်းထားကြတာပါအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကလည်းကုလသမဂ္ဂအနေနဲ့အခုလိုပိတ်ဆို့တံခတ်မှုလုပ်တာဟာမြောက်ကိုရီးယားပြည်သူတွေကိုမဟုတ်ပဲအာဏာပိုင်တစုကိုသာရည်ရွယ်ပြုလုပ်တာဖြစ်တယ်လို့အခုပတ်တွင်မှပြောကြားခဲ့ပါတယ်မြောက်ကိုရီးယားရဲ့တာဝေးပစ်ဒုံးကျည်ပစ်ခတ်ဆန်သက်မှုနဲ့ပတ်သက်တဲ့အစီအစဉ်ပေါ်နိုင်ငံကာရဲ့ဝေဖန်မှုတွေကိုဗုဒ္ဓဟူးနေ့ရုံးကတော့ဒီဗြိတိန်ဆိုင်ရာမြောက်ကိုရီးယားတန်မတ်ကပယ်ချလိုက်ပြီးဒီလိုပစ်ခတ်မှုဟာလွတ်လပ်တဲ့အချုပ်အခြာပိုင်နိုင်ငံရဲ့အခွင့်အရေးသာဖြစ်ပြီးဒါဟာလည်းအာဂါတာအစီအစဉ်ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်တာသာဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
။အင်ဒိုနီးရှားနိုင်ငံတမိုင်းမှာအဆိုးရွားဆုံးလူအစုဝေးလက်တပ်ဖြတ်ခံရမှုဖြစ်ခဲ့တာဒီသတင်းပတ်မှာနှစ်90ပြည်ပါပြီ။လက်ဝဲဝါရီတွေရဲ့အုံကြောင်းမှုလို့ဆိုတဲ့ဖြစ်ရပ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်စစ်ဖက်ရာရှိ6ဦးအသက်ခံရပြီးတဲ့နောက်နှိမ်နှင်းဖြိုခွဲမှုတစ်ခုလုပ်ခဲ့တာကနေလူပေါင်း9သိန်းထက်မနည်းအသက်ခံကြရတာပါ။ပညာတတ်တွေ၊ကျောင်းဆရာဆရာမတွေ၊သမဂ္ဂအဖွဲ့ဝင်တွေ၊အမျိုးသမီးရေးလှုပ်ရှားမှုအဖွဲ့ဝင်တွေ၊တခြားအရက်သားတွေစသဖြင့်လူထုအလွှာအသီးတွေကလူထောင်ပေါင်းများစွာနှိမ့်ဆက်ညှဉ်းပန်းခံရနောက်ဆုံးမှအသက်ခံခဲ့ကြရတာဖြစ်ပါတယ်။ရဝမ်ဒါနဲ့ကမ္ဘောဒီးယားတို့မှာဖြစ်ခဲ့တဲ့လူအစုဝေးလိုက်တပ်ဖြတ်မှုတခြားဖြစ်ရပ်တွေနဲ့မတူခြားနှားစွာပဲအခုဖြစ်ရပ်နဲ့ပတ်သက်ပြီးဘာဖြစ်ခဲ့လဲဆိုတာကိုစုံစမ်းဖော်ထုတ်တာဒါမှမဟုတ်ကျူးလွန်သူတွေကိုအရေးယူတာမျိုးလုပ်ဖို့အင်ဒိုနီးရှားနိုင်ငံကဘယ်တော့မှမကြိုးစားခဲ့ပါဘူး။ဒီဖြစ်ရပ်နဲ့ပတ်သက်လို့မှတ်တမ်းတွေကိုရှာဖွေဖော်ထုတ်ပြီးတော့စုံစမ်းစစ်ဆေးတာတွေစလုပ်ပြီးတမိုင်းစာမျက်နှာတစ်ခုကိုပိတ်လိုက်ဖို့အချိန်ရောက်ပြီလို့ဝေဖန်သူတွေကပြောကြပါတယ်။ဒါပေမဲ့အင်ဒိုနီးရှားအစိုးရကိုယ်တိုင်မဟုတ်ဘဲအဲ့ဒီအချိန်တုန်းကအမေရိကန်အစိုးရကနေမှတ်တမ်းလုပ်သိမ်းဆည်းထားတာတွေကိုလည်းအများပြည်သူကိုကြည့်ရှုခွင့်ပေးဖို့လှုပ်ရှားသူတွေကတောင်းဆိုနေပါတယ
်။ဟာရီကိန်းမုန်တိုင်းဝါကင်တိုက်ခိုက်မှုကြောင့်လူနေသိမ့်မထူတတ်တဲ့ဘာဟာမားစ်ကျွန်းစုတွေမှာရေလက်မုတ်မှုတွေဖြစ်ပေါ်နေပါတယ်။ဒီမုန်တိုင်းကိုအလွန်အန္တရာယ်ရှိတဲ့အဆင့်လေးမုန်တိုင်းဖြစ်သတ်မှတ်ထားပြီးနောက်ထပ်လည်းအားကောင်းလာနိုင်တယ်လို့အမေရိကန်မြို့သားဟာရီကိန်းစင်တာကဆိုပါတယ်။ဝါကင်းမုန်တိုင်းဟာတနအီကို6ကီလိုမီတာနှုန်းနဲ့ဒီဘာဟာမားစ်ကျွန်းစုတွေကိုရွေ့ရှားဖျက်ဆီးနေတာပါ။ တနာယီကို125မိုင်နှုန်းနဲ့တိုက်ခိုက်နေတဲ့ဒီမုန်တိုင်းဟာမုန်တိုင်းဗဟိုချက်မကနေ80ကီလိုမီတာအကွာအဝေးထိလေတိုက်ခတ်နေတာလည်းဖြစ်ပါတယ်နောင်လာမယ့်ရက်ပိုင်းတွေမှာမုန်တိုင်းဟာအရှင်ပြင်းပြင်းနဲ့မြောက်ပိုင်းကျတဲ့အမေရိကန်ပြည်တော်စုဘက်ကိုလှည့်လာနိုင်ပြီးဒီကနေ့တောက်ကြာနေမှာတော့ပူအားကောင်းလာနိုင်ပါတယ်။2015ခုနှစ်မှာအတ္တလန္တိတ်သမုဒ္ဒရာအတွင်းဒါဟာတတိယအကြိမ်မြောက်တိုက်ခိုက်တဲ့ဟာရီကိန်းမုန်တိုင်းလည်းဖြစ်ပါတယ်။နေရာဒေသတချို့မှာမွေးအချိန်လက်မှတ်20လောက်အထိရွာသွန်းနေတာကြောင့်ဘဟားမားချွန်းစုအလယ်ပိုင်းမှာပင်လယ်ရေမျက်နှာပြင်5ဘီကနေ10ဘီအထိမြင့်တက်လာနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ဒီမုန်တိုင်းဟာနောက်ပတ်စောပိုင်းမှာအမေရိကန်ပြည်တော်စုကိုရောက်ရှိလာနိုင်တာကြောင့်အမေရိကန်အရှေ့ဘက်ကမ်းရိုးတန်းတွေမှာချိုးတင်ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ပင်လယ်ကမ်းစစ်နဲ့ထိစပ်နေတဲ့ဗာဂျီးနီးယားပြည်နယ်ကအမေရိကန်စစ်ဖက်ဆောက်ဦးတွေအပြင်ကုန်းနေမိုင်းမြို့တွေဖြစ်တဲ့ဝါရှင်တန် DC, ဘော်တီမိုးနဲ့ဖီလာဒဲဖီးယားမြို့တွေမှာလည်းမုန်တိုင်းတန်ခံရနိုင်ပါတယ်ခင်ဗျာ
။ကမ္ဘာကျော်တင်းကစားသမားတွေဖြစ်ကြတဲ့ရာဖဲနာဒါနဲ့နိုဗက်ဂျိုကိုဗစ်တို့ဟာထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလူတွေတည်ကြည်ရတဲ့ပြီးခဲ့တဲ့လကဘုံးပေါက်ခွဲတိုက်ခိုက်မှုဖြစ်တဲ့နေရာကိုဒီကနေ့တွားရောက်ကြပါတယ်။ကမ္ဘာ့နံပါတ်1တင်းနစ်ချန်ပီယံဂျိုကိုဗစ်နဲ့ Grand Slam ချန်ပီယံ14ကြိမ်ရတဲ့နဒါလ်တို့ဟာလက်မှတ်အားလုံးရောင်းကုန်တဲ့တရုတ်ပြည်ကစားပွဲတစ်ခုတွေထိုင်းနိုင်ငံမှာရောက်နေကြတာပါခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့တာပါ။အခုညနေပိုင်းထုတ်လွှင့်ချက်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ကြပါရဲ့ရှင်။အခုကစပြီးထုတ်လွှင့်ပေးမယ့်သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးဒီလက်နက်ကင်ပြိပက္ခတွေအတွင်းကကလေးငယ်တွေရဲ့အကြောင်းဖြစ်ပါတယ်။မြန်မာအစိုးရကလက်နက်ကင်ပြိပက္ခတွေအတွင်းကလေးငယ်များပါဝင်ခြင်းကိုအကာအကွယ်ပေးတဲ့ကုလသမဂ္ဂကလေးငယ်များအခွင့်အရေးဆိုင်ရာသဘောတူစာချုပ်ရဲ့နောက်ဆက်တွဲအခြေပြစာချုပ်လက်မှတ်ရေးထိုးမှုအပေါ်ရန်ကုန်မြို့အမေရိကန်တန်ယုံကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကချီးကျူးဂုဏ်ပြုလိုက်ပါတယ်။ဒီလက်မှတ်ရေးထိုးမှုဟာကလေးစစ်သားစုဆောင်းခံရမှုတွေကိုဟန့်တားနိုင်မှာဖြစ်လို့အားပေးတဲ့အကြောင်းကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့ကြတာပါ။အပြည့်စုံကို VOE သတင်းတောက်မတ်တင်ကီလင်းကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါရှင်မြမအစိုးရအနေနဲ့1992ခုနှစ်ကရေးထိုးခဲ့တဲ့ကုလသမဂ္ဂကလေးငယ်များအခွင့်အရေးဆိုင်ရာသဘောတူစာချုပ်ရဲ့နောက်ဆက်တွဲအခြေပြစာချုပ်လက်မှတ်ရေးထိုးလိုက်တာကိုတိုးတက်မှုတစ်ရက်အဖြစ်မှတ်ယူပြီးကြိုဆိုတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ဒါအပြင်ပြည်သူတွေရဲ့အခွင့်အရေးဂုဏ်သိက္ခာနဲ့ဆိုင်တဲ့အခြားပြဿနာတွေကိုလည်းဖြေရှင်းပေးဖို့မျှော်လင့်တယ်လို့အခုလိုပြောဆိုလိုက်ပါတယ်။
The United States Embassy welcomes Myanmar's signature of the Optional Protocol to the Convention on the Rights of Child on the Involvement of Children.
ရနကန်ပြည်ပခါလေးမှာကလေးငယ်တွေပါဝင်ပတ်သက်တာနဲ့ဆိုင်တဲ့ကလေးငယ်များရဲ့အခွင့်အရေးဆိုင်ရာနောက်ဆက်တွဲအခြေပြစာချုပ်မှာမြန်မာနိုင်ငံပါဝင်လက်မှတ်ရေးထိုးတာကိုအမေရိကန်နိုင်ငံအနေနဲ့ကြိုးစားပါတယ်။အဲ့ဒါအပြင်လက်တလုံးမှာယာနဲ့ချီတဲ့ကလေးစစ်သားတွေပြန်လွတ်ပေးခဲ့တာဟာလည်းပြည်ပခါအတွင်းကလေးငယ်တွေရဲ့ဒုက္ခကိုကူညီဖို့အတွက်တိုးတက်မှုကိုကြိုးစားတာပါ။လို့ဆရာတွေအများကြီးဆက်ရှိနေသေးတာမို့မြန်မာပြည်သူတွေရဲ့အခွင့်အရေးဂုဏ်သိက္ခာတွေအတွက်အရေးပါတဲ့ပြဿနာတွေကိုမြန်မာအစိုးရနဲ့အတူဖြေရှင်းဆောင်ရွက်နိုင်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဒီနောက်ဆက်တွဲအခြေပြစာချုပ်ဟာပဋိပက္ခအတွင်းကလေးငယ်များပါဝင်နေမှုကိုကာကွယ်ပေးတဲ့စာချုပ်တစ်ရပ်လည်းဖြစ်ပါတယ်။ဒီစာချုပ်လက်မှတ်ရေးထိုးလိုက်ခြင်းအပြင်အသက်မပြည့်သေးတဲ့ကလေးတွေတက်သားအဖြစ်စုဆောင်ခံရမှုမှာဟန့်တားနိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကလေးငယ်များရန်မုံငွေအဖွဲ့ကပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်
။ဒီနောက်ထပ်တွဲအခြေပြစာချုပ်အရစစ်မှုထမ်းများမှဖြစ်စေ၊ဒီရသားများမှဖြစ်စေကလေးငယ်တွေကိုတက်သားအဖြစ်ခေါ်ယူစုဆောင်ခြင်းနဲ့အသုံးပြုခြင်းများကျွလွန်မှာကစစ်တမ်းပေးခြင်းနဲ့တရားဥပဒေအရပြစ်ပေးဆောင်ရွက်နိုင်မှုကဥပဒေကြားထမ်းမှုများပြုလုပ်ရန်အပါအဝင်ကလေးငယ်တွေကိုစုဆောင်ခြင်းနဲ့အသုံးပြုခြင်းများအားလုံးကနေကာကွယ်နိုင်ရန်မြန်မာနိုင်ငံကလိုအပ်တဲ့ဆောင်ရွက်မှုတွေကိုတောင်းဝင်ဆောင်ရွက်ရမှာဖြစ်ပါတယ်။
လက်ရှိနောက်ဆုံးအစဉ်လက်မှတ်ထိုးဖို့အကြိတ်အနယ်ဆွေးနွေးနေကြတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA မှာကလေးငယ်တွေအတွက်ထည့်သွင်းရေးဆွဲထားတာကိုလည်းကုလသမဂ္ဂကကြိုဆိုကြောင်းအခုလိုပြောပါတယ
်။အခုလက်ရှိမြန်မာနိုင်ငံဆိုရကလှုပ်ဆောင်နေတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ကြီးများနဲ့ပြစ်ခတ်ရစဲရေးဆွေးနွေးမှုတွေတနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ်မှာကောင်းမွန်စွာထည့်သွင်းထားတဲ့ကလေးငယ်တွေနဲ့လက်နက်ကိုင်ပြည်ပခိုင်ရေးကိစ္စCAAC ကိုလည်းကြိုဆိုကုန်ပြပါတယ်လို့ Minata Lock တစ္ဆာလေးကပြောပါတ
ယ်။မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂကလေးငယ်များအခွင့်အရေးဆိုင်ရာသဘောတူစာချုပ်ရဲ့နောက်ဆက်တွဲအခြေပြစာချုပ်ကိုစက်တင်ဘာလ28ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒီလိုလက်မှတ်ရေးထိုးခဲ့တဲ့အပေါ်ကြိုဆိုပြီးအနာဂတ်မှာလူအခွင့်အရေးမြင့်တင်ရေးနဲ့ကာကွယ်ရေးကိုပုံမဆောင်ရွက်သွားဖို့တိုက်တွန်းကြောင်းရန်ကုန်မြို့အခြေစိုက် EU ဥရောပသမဂ္ဂတန်ယုံနေကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
ရရှိမြန်ပြမြမတန်းသားလက်နက်ကင်ဖွဲ့စည်းတီးတီးကဒီထိပ်တီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေပြစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တန်းသားထိပ်တီးခေါင်းဆောင်တွေပါဝင်တဲ့ဒီအပြစ်ခတ်ရက်စေးညှိနှိုင်းရေးအဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ် NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တန်းသားအများစုကတော့လက်မှတ်မထိုးဘူးဆိုတာမို့လို့မြမအစိုးရအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေအပြစ်ခတ်ရက်စေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားအလာဟာမိမ့်မိန်လာရပါတယ်အဲ့တော့ဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးရေးအခြေအနေညဉ့်ညဉ့်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံးသက်မဲ့ကျွန်တော်ဆွေးနွေးပွဲတက်ကိုအခုစနေနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့ရကိုမိများလို့ရတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျ။ VOA အမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ရန်ကုန်တကုံစိတ်ကမ်းမြို့နယ်စက်မှုဇုံ1မှာရှိတဲ့နီလာစက်ကူပြော့ဘတ်စက်ရုံမှာရှိတဲ့အလုတ်သမား90လောက်ကအနှိမ်ဆုံးလှုပ်အားကလာစားအပြင်အရင်ရရှိနေကြရှားပါးစရိတ်ထောက်ပံ့ကြီးနှစ်စင်တိုးကြီးတွေကိုစက်ရုံကရက်လိုက်တဲ့အတွက်ကြာသာပတိနေမနဲ့ကစပြီးစက်ရုံရှိမှာတပိတ်စခန်းဖွင့်ပြီးတော့စန္ဒပြခဲ့ကြပါတယ်။အလုတ်ရှင်နဲ့အလုတ်သမားလူမှုဖူလုံရေးဝန်ကြီးဌာနတို့ညှိနှိုင်းခဲ့ကြပြီးတဲ့နောက်တောက်ကြနေ့နေ့လယ်2နာရီလောက်မှာတော့ပြန်ပြီးတော့ပြည်လည်မှုရရှိသွားခဲ့ပါတယ်။ထိုင်းချေဆောက်VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင
်အနေဆုံးလှုပ်အားကလာစား3600ကျပ်ပေးပြီးတဲ့နောက်မှာတော့စက်ရုံအတော်များများမှာတွေ့ကြုံနေရတာကအလုတ်သမားတွေရတဲ့နဲ့အခွင့်အရေးတွေကိုဖျက်တောက်လိုက်တဲ့ကြေညာတွေဖြစ်ပါတယ်ဒီထဲမှာရှားပါးစရိတ်တွေရက်မှန်ကြီးတွေနှစ်တိုးကြီးတွေကိုရက်လိုက်တဲ့အတွက်အလုတ်သမားအတော်များများဟာနေထိုင်စားတောက်ဖို့အတွက်အဆင်မပြေမှုတွေဖြစ်လာတဲ့အတွက်နီလာစက်ကူပြော့ဖတ်စက်ရုံမှာရှိတဲ့အလုတ်သမား90ခန့်ဟာကြာသာပြင်းတဲ့မနက်ကစပြီးတောက်ကြနေတဲ့နေ့လုံးဆန္ဒပြခဲ့ကြပါတယ်နေ့လယ်2နာရီခန့်အချိန်မှာတော့အလုသမားညွှန်ကြားမှုဦးစီးဌာနကတာဝန်ရှိသူတွေနဲ့အတူအလုရှင်အလုသမားတွေညှိနှိုင်းရမှာပြည်လည်မှုတွေရခဲ့ကြောင်းနီလာစက်ကူပြော့ဖတ်စက်ရုံကအလုသမားသမဂ္ဂခေါင်းဆောင်ကိုကျော်မျိုးကပြောပါတယ်
အာကျွန်တော်တို့ညီညီနိုင်တာလို့ရှိရင်ကျွန်တော်တို့ဆက်ယူမှာပဲဒါရိုက်ညီနိုင်ပြီးတော့ဒီကြီးလေးရှိမှာစာထုတ်ပဲပေါ့ထုတ်လိုက်ရတယ်ခ
ါဒီအဓိကဆန္ဒပြရတဲ့အကြောင်းကတော့ဒီကျွန်တော်တို့ဒီနိုင်ငံတော်အစိုးရပေါ့နော်ဒီတနေ့လောက်လာတာ3600တက်မှတ်လိုက်တဲ့အချိန်ကဒီလုပ်ငန်းရှင်တွေအနေနဲ့ပေါ့နော်ငါတို့ကျွန်တော်တို့အလုပ်သမားတွေကိုပေးထားတဲ့ရှားပါးစရိတ်ထောက်ပံ့ကြီးပြီးတော့နှစ်သိုးကြီးရက်မှန်ကြီးကိုအဲ့ဒီဟာတွေကိုအလုပ်ရှင်တွေအနေနဲ့ထုတ်ချလိုက်တယ်ဆက်ချလိုက်တဲ့အခါမှာကျွန်တော်တို့တွေကလည်းငကူကြပိုင်ခွင့်နဲ့ချက်နေတယ်အဲ့ဒီဟာကိုကျွန်တော်တို့ကပြန်လည်တောင်းဆိုပြီးတော့အလုပ်ရှင်တွေကိုစာရင်းနဲ့တောင်းဆိုရဲဒါဆိုအလုပ်ရှင်ကလုံးလုံးမပေးနိုင်ဘူးဆိုတာနဲ့ကျွန်တော်တို့ဒီတပိတ်စကားကိုစဖွင့်တာပါဘူ
းအဟိုသမင်းစရိတ်ကိုတော့ကျွန်တော်တို့သူက3000ကျွဲတောင်းတာတော့3000နဲ့အစီအပြေရတယ်မှာဒါကနောက်နံပါတ်နဲ့အဆက်ပေါ်တော့ကျွန်တော်တို့ရှားပါးစရိတ်ကိုဘာလို့သူကတောင်းဆိုလာတဲ့အချက်ကိုသူကလက်တလုံးမပေးနိုင်ဘူးတဲ့ဟိုပြီးတော့ဒီကျွန်တော်တို့အလုပ်သမားတွေကပဲနော်ကျွန်တော်ဆက်ရုံရဲ့လုပ်ငန်းတဘောအကြောင်းဟိုးဟိုကံစည်နဲ့ပြီးနေတဲ့တံပူပေါ့အာတံပူတော့ကျွန်တော်တို့ဒီမှာကြတော့ဟွာပေါ့ဘယ်လိုခေါ်မလဲဆက်အိုးပေါ့နော်ဆက်အိုးပေါ်မှာမူတည်ပြီးတော့ဆက်အိုးတောက်အိုးကိုတံဘလောက်ထွက်လဲအဲတနေ့ကိုကျွန်တော်တို့ကဘလောက်ကြည့်နိုင်လဲဆိုကိုယ့်ရဲ့လုံအားပေါ်မှာမူတည်ပြီးတော့အတွင်းရရှိတဲ့သဘောပေါ်မှာဆက်ကားဟိုသမင်းစားနားတဲ့အချိန်မိနစ်40သတ်မှတ်ပေးတယ
်အလုပ်သမားညွှန်ကြားမှုဦးစီးဌာနကတိုင်းဦးစီးမှုဒေါ်မမိုးတင်ကတော့ကြေလျောင်ညှိနှိုင်းပေးခဲ့တယ်လို့အခုလိုပြောပါတယ်
အဆင်ပြေသွားပါပြီ။တပိတ်မောက်တဲ့အဆင်ပြေရောက်ပါဘူး။နော်ဒီလိုပဲဟိုပါပေါ့အဆင်မပြေတော့ဒါလုံသမားဆိုင်နေရာတို့ဘာလို့ရှိပါလဲ။အခုကျမတို့အဆင်ပြေသွားပါပြီ။အလို့ပြေလဲသွားတော့ပေးပေးကျမရှိတဲ့စီရင်ခံစာမတက်မလာသေးပါဘူး။အခုမျိုးနံမှုအခုပဲဖုန်းလမ်းပြီးတော့ကျမတို့တင်ပို့ပါတယ်။အဆင်ပြေသွားပါပြီဆိုတော့အဆင်နဲ့ပြရပါသေးတယ
်။လုံသမားတွေကတော့အနေဆုံးလုံအားကလာစား3600ကျပ်ရရှိပြီးတဲ့နောက်ပိုင်းမှာသူတို့ကြုံတွေ့ရတဲ့အခက်အခဲတွေအကြောင်းကိုလည်းအခုလိုပြောပါတယ်။
အခုလို3600အစိုးရတက်မှတ်လိုက်တဲ့အချိန်မှာလုပ်ငန်းရှင်တွေအနေနဲ့ကျွန်တော်တို့ရှားပါးပေးလေးကို6000ကျီလေးဆက်ချလိုက်တဲ့အချိန်မှာဒီ3600နှုံးတော့ရတယ်ဒါပေမဲ့ဟိုကျွန်တော်တို့ရဲ့ငွေရပိုင်ခွင့်တွေဆုံးရှုံးသွားတယ်ပြီးတော့ဒီအပေါ်မှာပဲတနည်းကို3600နှုံးနဲ့တက်မှတ်လိုက်တဲ့အပေါ်မှာလုပ်ရှင်တွေရဲ့ဟိုသူတို့ဘက်ကပြန်ပြီးတော့တုတ်ပြန်လာတာစိတ်ဝင်လုပ်ငန်းဝင်တာစီးကမ်းချက်တွေပြင်းပြလာတယ်အဲတချို့စိတ်ဝင်လို့ဆိုပိုဒီမခေါ်ပဲနဲ့စံချိန်ပေါ့နော်စံချိန်ဟိုလုပ်ရှင်ရှင်းလာပြီးတင်းမှာပဲငွေလုံးအပ်တဲ့ပို့ပြီးတော့တောင်းထားတဲ့အရာတွေလည်းရှိရဆိုတော့ကျွန်တော်တို့လုပ်သမားတွေကဒီကြီးအရာလေဒီ3600နဲ့ကျွန်တော်တို့ဒီနေ့စားတော့မရဘူး။ဟိုနောက်ဆုံးအဆင့်စားလို့ရမယ်ဆိုရင်တော့ကျွန်တော်တို့နေဖို့ဆိုင်ဖို့မိသားစုဘောအဆင်မပြေဘူး။ဟိုပြီးတော့လုပ်ငန်းဝင်မှာအရင်ဟိုလုပ်ငန်းဝင်နဲ့မတက်ဆိုင်ရဲ့အချိန်ချက်တွေလေ
ဆက်ပြီးတော့တိုးထုတ်လာတယ်ပေါ့နော်ကျွန်တော်တို့ညှော်မှန်းထားတာကဒီအချိန်ကလာတာထွက်လာတဲ့အချိန်မှာကျွန်တော်တို့အလုပ်သမားတွေလာတာဆက်ပြီးတော့တိုးလာမယ်လို့ညှော်မှန်းထားတယ်အခုကတော့ဒါသာမတိုးရဲဒီကျွန်တော်တို့ရဲ့ရပိုင်ငွေနဲ့ဆုံးရှုံးနေပြီးတော့လုပ်ငန်းငွေမှာဟိုအပြိမိတ်ခံနေရတယ်ပေါ့အဲ့ဒီဟာတွေကတော့ကျွန်တော်တို့နောက်ဆက်သွယ်ပြဿနာပေါ့နော်ဒီ3600နောက်ဆက်သွယ်ပြဿနာပေါ့
အ ਨੇ ဆုံးလောအားကနှုတ်သားကို3600ချက်သတ်မှတ်ပြီးတဲ့နောက်ပိုင်းမှာတော့အလုပ်သမားတချို့ဟာအ ਨੇ ငယ်ပြေလည်မှုတွေရသွားတာရှိတယ်လို့အလုပ်ရှင်တွေဘက်ကလည်းအလုပ်သမားတွေကိုအင်အားရှော့ချတဲ့အနေနဲ့အလုပ်ထုတ်နေတာကြီးလည်းရှိနေပါတယ်ပြီးခဲ့တဲ့ရက်ကပဲပဲခူးတိုင်းအင်းတော်မျိုးမှာရှိတဲ့ဟုံးကျူးထဲကျုပ်စက်ရုံမှာလည်းအလားတူဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်ဒီတစ်ခါတော့ကဘာရောမြန်မာမှာပါဖြစ်ပေါ်နေတဲ့မြေယာပိုင်ဆိုင်မှုပြဿနာကိုကြည့်ကြရအောင်ပါကဘာပေါ်ကမြေယာတွေကိုဘယ်သူပိုင်တယ်လဲဆိုတဲ့အငင်းပွားမှုဟာလူသားတွေရဲ့ဖွံ့ဖြိုးတိုးတက်ရေးဘဝရည်ရည်နဲ့ရိုးရာယဉ်ကျေးမှုတွေတိုးတက်ဖို့အတားအဆီးဖြစ်နေတယ်လို့ The Rights and Resources Initiative အဖွဲ့ကအစီရင်ခံစာတစ်တဆောင်ထုတ်ပြန်လိုက်ပါတယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာတော့ဘိုးစင်ပေါင်ဆက်လေယာစိုက်ပျိုးရေးလုပ်ငန်းစားတောက်နေသူတွေရဲ့လယ်မြေတွေကိုသိမ်းယူတဲ့ပြဿနာဟာကြီးကြီးမားမားတွေ့နေရတယ်လို့မြန်မာအရေးဆောင်ရွက်နေသူတွေကပြောပါတယ် VOA သတင်းတောက် Jody Kapua ရဲ့သတင်းပြပိုချက်နဲ့အတူဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကအပြည့်အစုံပြောပြပေးပါမယ်ရှင်
ကဘာကြီးရဲ့မြေတွေကိုဘသူပိုင်တယ်လဲ Who owns the world's land လို့ကောင်းစဉ်တက်ထားတဲ့ဒီအစီရင်ခံစာမှာဖော်ပြချက်အရလူဦးရေ 1.5 ဘီလီယံလောက်ရှိတဲ့ဒေသခံအနေနဲ့ဌာနေတိုင်းသားတွေဟာကဘာပေါ်ကကုန်းမြေစုစုပေါင်းရဲ့65ရာခိုင်နှုန်းလောက်ရှိတဲ့မြေဧရိယာပေါ်မှာနေထိုင်နေကြတာဖြစ်ပါတယ်။ဒါပေမဲ့သူတို့ပိုင်ဆိုင်တယ်လို့သိထားတဲ့မြေတွေရဲ့တစ်စိတ်တစ်ပေါင်းလောက်ကိုပဲနိုင်ငံအစိုးရတွေကပိုင်ဆိုင်ကြောင်းအသိမှတ်ပြုတဲ့အတွက်သူတို့နေထိုင်တဲ့မြေရဲ့18ရာခိုင်နှုန်းလောက်အထိကိုပဲတရားဝင်ပိုင်ဆိုင်ခွင့်ရှိပါတယ်။ဒီလိုကွာဟာချက်ရှိနေတာကြောင့်ပြိပက္ခတွေသဘာဝပတ်ဝန်းကျင်ဆိုင်ရာယုံရင်ပျက်စီးမှုတွေယာတိဥရုပြောင်းလဲမှုနဲ့ယဉ်ကျေးမှုတွေပျောက်ကွယ်သွားတာတွေအထိဖြစ်လာဖို့အန္တရာယ်ရှိနေတယ်လို့အစီရင်ခံစာကတတိပေးထားပါတယ်။ The Rights and Resource Institute ကမြန်မာအရေးကျွမ်းကျင်သူ Eleanor Kwai ကအခုလိုပြောပြပါတယ်
။ The disagreement basically revolves around the idea that
ဒီဒေတာက 1.5 ဘီလီယံကျော်ဟာမျိုးရိုးဖလားနီးစနစ်တွေကိုသုံးပြီးသူတို့နေတဲ့မြေတွေကိုစီမံခန့်ခွဲနေထိုင်ကြတဲ့အချက်ပေါ်အခြေခံပြီးသဘောထားကွဲပြားမှုတွေဖြစ်လာရတာပါအဓိပ္ပာယ်ကတော့သူတို့နေထိုင်အသုံးပြုတဲ့မြေတွေကိုသူတို့လူအဖွဲ့အစည်းရဲ့တစ်စိတ်တစ်ပိုင်းအဖြစ်ရှုမြင်ကြပါတယ်ဒီလိုရှုမြင်တာနဲ့နိုင်ငံအစိုးရတွေကသူတို့ပိုင်ဆိုင်မှုကိုအမှန်တကယ်အသိအမှတ်ပြုပေးတာနဲ့ကြားမှာကြီးမားတဲ့ကွာခြားချက်တွေရှိနေပါတယ်
အစင်လာရမြေပိုင်ဆိုင်ခွင့်ရှိဖို့အရေးကြီးပုံအကြောင်းကိုလည်းအီလိုနာကွာကအခုလိုရှင်းပြပါဗျာ
Customary rights are the rights
အစင်လာရမြေပိုင်ဆိုင်ခွင့်ဆိုတာဟာဒေသခံလူအဖွဲ့အစည်းတွေမျိုးဆက်ပေါင်းများစွာကျင့်သုံးလာတဲ့အလေးအတာတစ်ခုဖြစ်ပါတယ်။များသောအားဖြင့်ရိုးရာအစင်လာနဲ့လူမှုအဖွဲ့အစည်းတွေတဲကဩဇာအာဏာရှိသူတွေရဲ့အသိအမှတ်ပြုမှုနဲ့ဖြစ်တည်နေတာဖြစ်ပါတယ်
။နိုင်ငံအစိုးရတွေဟာဒီလိုအစင်လာရဒေသခံတွေပိုင်ဆိုင်တဲ့မြေနဲ့အခြားသင်္ကန်းစာတတွေကိုသူတို့ရဲ့သဘောတူညီခွင့်ပြုချက်မပါဘဲကုမ္ပဏီတွေကိုအသုံးပြုဖို့ခွင့်ပေးလိုက်တဲ့အခါမှာအငင်းပွားမှုတွေပေါ်ထွက်လာပါတယ်။မြန်မာနိုင်ငံမှာလည်းလေယာဉ်မြေသိမ်းခံရတဲ့ကိစ္စဟာတော်တော်လေးဆိုးဝါးနေတဲ့ပြဿနာတစ်ခုဖြစ်နေတယ်လို့ Washington DC အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ US Campaign for Burma ကပြောပါတယ်။ဒါ့အပြင်အစိုးရအနေနဲ့လည်းပြည်သူတွေရဲ့မြေယာပိုင်ဆိုင်ခွင့်အခြေအနေတိုးတက်လာအောင်နဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့တာဝန်ယူရတဲ့ယင်းနည်းမြုပ်နှံမျိုးရှိလာအောင်ကြိုးပမ်းအထောက်အမှုမရှိဘူးလို့အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Simon Balanets ကပြောပါတယ်
။ It's a very serious problem in Burma because there are no land rights in Burma.
လေယာဉ်မြေသိမ်းယူတဲ့ကိစ္စဟာမြန်မာနိုင်ငံမှာတော်တော်လေးဆိုးဝါးနေတဲ့ပြဿနာပါ။ပြည်သူတွေမှာလေယာဉ်မြေနဲ့ပတ်သက်လို့တရားဝင်ရပိုင်ခွင့်လုံးဝမရှိလို့အစိုးရကကြိုက်တဲ့အချိန်မှာသိမ်းယူလို့ရတဲ့အခြေအနေရှိနေပါတယ်။ဒါပြင်အစိုးရအနေနဲ့လည်းစိုက်ပျိုးရေးနဲ့တပ်ထုဒုဗော်ရေးကဏ္ဍတွေမှာတာဝန်ယူတဲ့ယင်းနီးမြုံနှံမှုမျိုးရှိလာအောင်ကြိုးပမ်းအထောက်အကူမျိုးမရှိတဲ့အတွက်ဈေးနှိမ်မှုဝယ်ခံရတာတို့မြေယာသိမ်းခံရတာတို့နိုင်ငံနဲ့ဖြစ်နေတာတွေ့ရပါတယ်။ဒါကြောင့်ကမ္ဘာ့ဘဏ်နဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုဒီလိုလဲမြေသိမ်းတဲ့ကိစ္စတွေမှာမပါဝင်မိစေဖို့တိုက်တွန်းနေပါတယ်။အထူးသဖြင့်မြန်မာနိုင်ငံဘက်ကစီးပွားရေးမိဖက်ကိုရွေးချယ်တဲ့နေရာမှာမြေယာသိမ်းစီးမှုကနေအကျိုးရရှိနေတဲ့ကုမ္ပဏီတွေကိုမရွေးမိစေဖို့ပညာပေးတိုက်တွန်းနေပါတယ
်။ The Rights and Resource Initiative အဖွဲ့ကကြွမ်းကျင်သူတွေကတော့ဒီမြေယာပိုင်ဆိုင်မှုပြဿနာကိုအဆင့်အသီးသီးမှာဖြေရှင်းနိုင်ဖို့လိုတယ်လို့ဆိုပါတယ
်။ There are international instruments out there.that can make a difference an international process
နိုင်ငံတကာအစ်စ်မှာဒီကိစ္စနဲ့ပတ်သက်လို့အပြောင်းလဲဖြစ်အောင်လုပ်နိုင်မယ့်အရာတွေရှိနေပါတယ်ဒါပေမဲ့ဒေသဆိုင်ရာအစ်စ်မှာအများကြီးပြောင်းလဲဖို့လိုနေပါတယ်အဲ့ဒီအတွက်အစိုးရအဖွဲ့အတွင်းမှာပဲတိုက်တွန်းလှုံ့ဆော်မှုတွေအများကြီးလုပ်ပေးဖို့လိုပါတယ်တကယ်လုံပိုင်ခွင့်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ပူးပေါင်းပြီးမြေယာပိုင်ဆိုင်မှုဥပဒေတစ်တော်ဥပဒေနဲ့တော်ရိုင်းတိရစ္ဆာန်နဲ့စကြဝဠာထိန်းသိမ်းရေး ဥပဒေတွေပေါ်ထွက်လာအောင်လှုံ့ဆော်မှုလိုပါတယ်။ဒါအပြင်အဲ့ဒီဥပဒေတွေမှာမျိုးရိုးစင်ဆက်နေထိုင်တဲ့ဒေသခံလူအဖွဲ့အစည်းတွေကိုအသိအမှတ်ပြုပြီးသူတို့ကိုဆက်လက်နေထိုင်သွားဖို့ခွင့်ပြုထားတာဖြစ်ဖို့လိုပါတယ
်။နိုင်ငံတကာအစက်မှာတော့မြေယာပိုင်ဆိုင်မှုပြဿနာကိုဖြေရှင်းဖို့အတွက်နီလန်းအမြောက်များရှိနေပါတယ်။ဥမာအနေနဲ့ကုလသမဂ္ဂရဲ့ဌာနေတိုင်းရင်းသားယူရဲ့အခွင့်အရေးဆိုင်ရာကြီးညာစာတမ်းနဲ့အသစ်ချမှတ်လိုက်တဲ့စဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေကိုအသုံးပြုတာလိုမျိုးဖြစ်တယ်လို့အိုင်လွန်နာကွာကပြောပါတယ
်။ကိုရဲကောင်ပြောပြခဲ့တာပါရှင်။အခုတခါတော့နောက်ထပ်ကမ္ဘာစစ်မဖြစ်ရေးဘာတွေဆောင်ရွက်တင်တယ်လဲကြည့်ကြရအောင်ပါ။ကမ္ဘာစစ်နောက်ထပ်မဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကုလသမဂ္ဂအဖွဲ့ကြီးကိုလွန်ခဲ့တဲ့နှစ်ပေါင်း80လုံးကစတင်တည်ထောင်ခဲ့ကြတာပါရည်ရွယ်ခဲ့တဲ့အတိုင်းကမ္ဘာစစ်မဖြစ်တော့အောင်အောင်မြင်စွာဟန့်တားနိုင်ခဲ့ပေမဲ့ဒီအဖွဲ့ကြီးကိုစမ်းသပ်နေတဲ့ပြည်ပခန့်တွေစစ်ပွဲတွေကတော့အစဉ်တစိုက်ဖြစ်ပေါ်နေခဲ့ပါတယ်နောက်ထပ်ဆယ်စုနှစ်အတွင်းချင်းနှင်းဝင်ရောက်လာနေတဲ့အချိန်မှာပဲဒီနိုင်ငံတကာအဖွဲ့အစည်းကြီးဘလို့ကျပြန့်လာနေသလဲဆိုတာနဲ့ရှေ့ဆက်သွားဖို့အတွက်ခင်းတဲ့အညီဘလို့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုမလဲဆိုတာတွေကို VOA သတင်းတောက် Margaret Bashir ကသတင်းပေးပို့ထားပါတယ်ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင
်ဒုတိယကမ္ဘာစစ်အတွင်း League of Nations လို့ခေါ်တဲ့နိုင်ငံပေါင်းချုပ်အသင်းကြီးရဲ့လှုပ်ဆောင်ချက်တွေအမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂဆိုတဲ့အဖွဲ့အစည်းပေါ်ပေါက်လာခဲ့တာပါ1945ခုနှစ်ကအမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့မှာကျင်းပတဲ့ညီလာခံအတွင်းကမ္ဘာတစ်လုံးငြိမ်းချမ်းရေးပုံမူတည်ရှိရေးနဲ့လူ့အခွင့်အရေးတွေမြင့်တင်ရေးတို့အတွက်ဆိုတဲ့ရည်ရွယ်ချက်နဲ့ကုလသမဂ္ဂပြည်ညင်စာချုပ်ကိုရေးဆွဲခဲ့ကြတာပါသဘောထားကွဲပြားမှုတွေရှိနေတဲ့အတွက်ဖြစ်နိုင်ပါမလားဆိုပြီးတန်တရားရှိသူအများပြားရှိခဲ့တယ်လို့ညီလာခံကိုယ်စားလှယ်တွေကိုအမေရိကန်သမ္မတဟယ်ရီထရူးမန်ကပြောကြားခဲ့ပါတယ
်ဒါပေမဲ့ဘလို့မှဖြုတ်ဖြတ်လို့မရနိုင်တဲ့စစ်ကြီးပြီးဆုံးရေးဆိုတဲ့ခိုင်မာတဲ့တန်ဋိဌာန်ကြောင့်အဲ့ဒီသဘောထားကွဲပြားမှုတွေပျောက်ပြယ်သွားခဲ့ပါလေ။
အဲ့ဒီနေ့အော်တိုဘာလမှာပဲအဖွဲ့ဝင်နိုင်ငံ50တဲက29နိုင်ငံကဗြိတိန်စာချုပ်ကိုလက်မှတ်ရေးထိုးလိုက်တဲ့အတွက်ကုလသမဂ္ဂအဖွဲ့ကြီးကိုတရားဝင်ဖွဲ့စည်းတည်ထောင်လိုက်နိုင်ပါတယ်။အခုအချိန်မှာတော့ကုလသမဂ္ဂမှာအဖွဲ့ဝင်193နိုင်ငံရှိပါတယ်။ကုလသမဂ္ဂဟာမတေချာမရေရာမှုတွေနဲ့စတင်ခဲ့ရတယ်လို့အတွင်းရေးမှူးချုပ်ဟောင်ကိုဖီအာနန်ရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မိုက်ကယ်ဒွိုင်းကပြောပါတယ
်။with itself it could only work
say ကာလအတွင်းမှာဆိုဗီယက်ပြည်အောင်စုနဲ့အမေရိကန်နိုင်ငံအကြားသဘောထားကွဲပြားမှုတွေဖြစ်နေခဲ့တဲ့အတွက်အဖွဲ့တစ်ခုထဲမှာထိတိုက်ရင်ဆိုင်မှုတွေဖြစ်နေခဲ့တာပါငြိမ်းချမ်းရေးထိန်းသိမ်းမှုဆိုတဲ့မူပေါင်းအပြင်ဘက်ကလုပ်ငန်းလို့နောက်ဆိုဗီယက်နဲ့အမေရိကန်တို့ကပါဝင်ပတ်သက်မှုမရှိတဲ့ပြိပခတွေမှာပဲပါဝင်ဆောင်ရွက်နိုင်ခဲ့တာပ
ါကုလသမဂ္ဂငြိမ်းချမ်းရေးအစောင့်တပ်ဖွဲ့ဟာလည်းအဲ့ဒီကာလမှာပဲပေါ်ပေါက်လာခဲ့တာပါ1956ခုနှစ်မှာဖြစ်ခဲ့တဲ့ဆုဝဲတူမြောင်ပြိပခဖြစ်တဲ့အချိန်မှာထောင်ကနန်းသာရှိခဲ့ရာကအခုအချိန်မှာတော့ငြိမ်းချမ်းရေးအဆောင်တပ်ဖွဲ့ဝင်တသိန်းကျော်သွားပါပြီ။ကုလသမဂ္ဂအဖွဲ့ကြီးဟာစစ်ဘေးဒဏ်တင့်သူတွေနဲ့ဘေးဒုက္ခရောက်နေသူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနေသလိုပဋိပက္ခတွေဟန်တာဖြည့်ရှင်းတာတွေလည်းလှုပ်ဆောင်နေပါတယ်။အတွင်းရေးမှူးချုပ်ဟောင်ကိုဖီအာနန်ကလည်းကုလသမဂ္ဂအနေနဲ့ပြောင်းလဲမှုတွေနဲ့လိုက်ရောညှိထွေဖြစ်အောင်လုပ်ရမယ်လို့ဆိုပါတယ်။1945ခုနှစ်ကစလို့ကုလသမဂ္ဂအဖွဲ့အကြီးအကဲအဖြစ်တာဝန်ထမ်းဆောင်ခဲ့သူ10ဦးရှိသွားပါပြီ။ရှင်းနေမှာအတွင်းမှူးချုပ်တစ်ကိုရွေးချယ်ကြမှာပါ။အများစုကတော့အမျိုးသမီးခေါင်းဆောင်ကိုရွေးချယ်ဖို့အချိန်တန်ပြီလို့ပြောနေကြပါတယ်။အဖွဲ့အတွင်းပြောင်းလဲမှုတွေလှုပ်ဆောင်ဖို့တောင်းဆိုချက်တွေလည်းထွက်ပေါ်နေပါတယ်။အထူးသဖြင့်အဖွဲ့ဝင်၅နိုင်ငံသားဗီတိုအာနာသုံးပိုင်ခွင့်ရှိတဲ့လုံခြုံရေးကောင်စီပြင်ဆင်ဖို့တောင်းဆိုနေကြတာပါ
။ The one thing everyone can agree about is that the Security Council
အလုံးကသဘောတူကြတာကတော့1945ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့လုံခြုံရေးကောင်စီကိစ္စပါပဲ။ဒီဖွဲ့ဟာ2015ခုနှစ်မှာဖြစ်နေတဲ့အခြေအနေတွေကိုကိုးစားမပြုတော့ဘူး။
အင်အားကြီးထွားလာနေတဲ့နိုင်ငံတွေကလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်ချင်သူတွေရှိနေသလိုအလဲကျအဖွဲ့ဝင်ဖြစ်အရွေးခံရတဲ့နိုင်ငံတွေကလည်းလေးလေးစားစားဆက်ဆံခံနေကြတယ်လို့မိုက်ကယ်ဒွိုင်းကပြောပါတယ
်
အိန္ဒိယ၊ဘရာဇီး၊ဂျပန်၊ဂျာမနီတို့အပြင်အခြားနိုင်ငံတွေရဲ့ပါဝင်မှုမရှိခြင်းဟာထူးခြားသိတာပါတယ်အလဲကျအရွေးခံရတဲ့ဆယ်နိုင်ငံကလည်းသူတို့ဟာတကယ်ပါဝင်လှုပ်ဆောင်ရတဲ့သူတွေလို့မဟုတ်ပဲကဘာလက်ခီးတွေလို့ဖြစ်နေတယ်လို့ပြောကြပါတယ်
ကုလသမဂ္ဂအနေနဲ့အနာဂတ်မှာအရေးပါတဲ့အခန်းကဏ္ဍကရှိလို့တဲ့ဆိုရင်တော့ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်ပါတယ
် will become more and more
ဒါမဲ့တည်တာတဲ့ပြောင်းလဲမှုမလုပ်ဘူးကြီးမားတဲ့အခြေခံပြောင်းလဲမှုမလုပ်ဘူးဆိုရင်တော့ဒီဖွဲ့ဟာဘေးကိုရောက်သွားပြီးတမိုင်းဝင်ရှေးဟောင်းအမွေအနှစ်လို့ဖြစ်သွားမဲ့ခင်ရှိပါတယ
်ဒါပေမဲ့ဒီကနေ့ခေတ်မှာကုလသမဂ္ဂမရှိတဲ့ကဘာကြီးအဖြစ်စိတ်ကူးယဉ်ကြည့်ဖို့ခက်ခဲလိမ့်မယ်လို့လေ့လာသူအများစုကပြောဆိုနေကြပါတယ်ခင်ဗျာ
ဗီယိုအီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနည်းကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန် နေ့လယ်12နာရီကနေညနေ3နာရီထိတကြိမ်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညနေခင်းပါရှင်။ကျမတို့ VOE American တန်ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။အခုညနေခင်းတိုးချဲ့အစီအစဉ်မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့38ရက်သာလိုတော့တဲ့မြန်မာပြည်ရဲ့အထွေထွေရွေးကောက်ပွဲအကြောင်းသိကောင်းစရာတွေပဲဖြစ်ပါတယ်။ပထမဆုံးရွေးကောက်ပွဲဆိုင်ရာသတင်းကောက်နှုတ်ချက်တွေကိုနားဆင်ရဖို့ရှိပြီးရွေးကောက်ပွဲဆိုင်ရာနိုင်ငံရေးပါတီတွေရဲ့ဂရီကဝတ်တွေထဲမှာတော့
မလိုအပ်ချက်အရလူထုတောင်းဆိုမှန်သမျှတော့ရအောင်ကျွန်တော်ဒီလွတ်တော်မှာစူးစမ်းဆောင်ရွက်ပေးသွားမယ်။လက်ရှိ
ပအိုအမျိုးသားအဖွဲ့ချုပ်နိုင်ငံရေးပါတီရဲ့ဂရီစကားကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ညီမျှချင်းမြန်မာအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့ Maryland ပြည်နယ်မြန်မာမိသားစုတို့ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးပွဲတွေကိုနားဆင်ကြရမှာပါရှင်။ဒီလိုစီစဉ်တွေကမှအရင်ဆုံးရွေးကောက်ပွဲသတင်းကောက်နှုတ်ချက်ကိုနားဆင်ကြရအောင်ပါ။လာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေရဲ့ပြင်ဆင်ဆောင်ရွက်မှုတွေနဲ့ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးဖြစ်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်လို့ဒီကနေ့နောက်ဆုံးရအခြေအနေတွေကိုရှားဖောင်ကစူးစီးတင်ဆက်ပေးထားပါရရှင်
။ဒီကနေ့နောက်ဆုံးရရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေကတော့လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးတွေလုပ်ရမှာရွေးကောက်ပွဲဥပဒေနဲ့အညီပြုလုပ်သွားဖို့အတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအဖွဲ့ဝင်တွေကိုတိုက်တွန်းလိုက်ပါတယ်။ရွေးကောက်ပွဲအောင်မြင်ဖို့အတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေနဲ့ပါတီဝင်တွေအနေနဲ့ရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့ရွေးကောက်ပွဲဥပဒေနဲ့အညီလိုက်နာကြဖို့ပါတီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဖွဲ့ချုပ်ရဲ့အဆိုအရတချို့နေရာတွေမှာမဲဆွယ်စည်းရုံးရေးအတွက်ညှာဆိုင်မှုတွေနဲ့ပါတီအလံတွေဖျက်ဆီးခံရသလိုပါတီဝင်တချို့လည်းအနောက်ရှေ့ပြေးလုခံရတယ်လို့ဆိုပါတယ်။ဒါ့အပြင်လူအုပ်တအုပ်ကနေပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပါတီခေါင်းဆောင်တွေကိုတိုက်ခိုက်တဲ့လက်ကမ်းစာဆောင်တွေမျှဝေတာတွေရှိတယ်လို့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေမလုပ်ဘူးလေလိုက်ပြီးတော့တားဆီးတာတွေရှိနေပါတယ်။အခုလိုလောက်ရမျိုးဟာရွေးကောက်ပွဲဆိုင်ရာဥပဒေကိုချိုးဖောက်ရာဖြစ်တယ်လို့ဥပဒေမဲ့လောက်ရဖြစ်တယ်လို့လည်း NLD ပါတီရဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်
။ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအတွက်ကြော်ညာဆိုင်းဖို့တွေဖြည့်ဆည်းခံရတာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတဖွဲ့တည်းမဟုတ်ပဲရှမ်းပြည်နယ်ဘက်မှာလည်းကြားကောင်းပါတီလို့လူသိများတဲ့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD အဖွဲ့ကထောင်နာတဲ့ပါတီရဲ့ကြော်ညာဆိုင်းဖို့တွေလည်းဖြည့်ဆည်းခံရတာတွေရှိနေပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမှာမဲထဲမဲ့အမည်စရင်းမှားယွင်းမှုအများအပြားဖြစ်နေတဲ့အပေါ်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကစိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။နိုဝင်ဘာလ10ရက်နေ့မှာမဲသွားထဲကြမဲ့ပြည်သူတွေအနေနဲ့မှန်မှန်ကန်ကန်မဲထဲကြဖို့ကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်။ပြည်သူတွေရွေးကောက်ပွဲနေ့မှာမဲသွားထဲတဲ့အခါမဲပြီးတဲ့အစာရွက်တရားဝင်ဖြစ်ဖို့အတွက်မဲယုံမှုလက်မှတ်တွေယူသွားကြဖို့လိုအပ်တယ်လို့ရွေးကောက်ပွဲကော်မရှင်တစိတ်တုံးနှိပ်ထားတာလည်းပါရမှာဖြစ်ကြောင်းနဲ့ဒီလာမဲ့ရွေးကောက်ပွဲဟာအရင်နှစ်တွေကရွေးကောက်ပွဲနဲ့မတူတဲ့အတွက်တည်တည်ချာချာစီစစ်ပြီးမှမဲပေးကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းထားပါတယ
်။လက်ရှိမှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ဖွဲ့ဟာကချင်းပြည်နယ်ကိုရောက်ရှိနေပါတယ်။အစပိုင်းမှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအတွက်ကချင်းပြည်နယ်မြစ်ကြီးနားမြို့ကမနောကွင်းကိုအသုံးပြုခွင့်ပေးဖို့တောင်းဆိုထားပေမဲ့ပြည်내အစိုးရအာဏာပိုင်တွေရဲ့တားမြစ်မှုကြောင့်အသုံးပြုခွင့်မရတော့ဘဲမနောကွင်းနဲ့တိတ်မဝေးတဲ့မနောပေါ်လုံးကွင်းမှာပြောင်းပြီးလုပ်ခဲ့ရပါတယ်။ဟော့ပြောပွဲကိုလူပေါင်း 9,000 ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်။
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9နာရီကစတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနားရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း9နာရီကစတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံတဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေအကြောင်းနဲ့သူတို့ရဲ့ရွေးကောက်ပွဲဂရိကဝတ်တွေအပေါ်ပါတီတွေအလှည့်ကျစီဗီဒီယိုကထုတ်လွှင့်ပေးနေပါတယ်။မြန်မာခသတင်းမီဒီယာကဗီဒီယိုအတွက်ပေးပို့ထားတဲ့အကိုနားဆင်ကြည့်ကြရအောင်ပါရှင်
။တိုင်းနာလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ပုံအမျိုးသားလွတ်မြောက်ရေးအဖွဲ့ကနေနိုင်ငံရေးပါတီအဖြစ်ပြောင်းလဲဖွဲ့စည်းလိုက်တဲ့ပုံအမျိုးသားအဖွဲ့ချုပ်နိုင်ငံရေးပါတီဟာလာမယ့်ရွေးကောက်ပွဲကိုကိုယ်စားလှယ်လောက်22ရောက်နဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ချမ်းပြည်နယ်၊ပဲခူးတိုင်း၊မွန်ပြည်နယ်နဲ့ကရင်ပြည်နယ်တို့ကနေအမျိုးသားလွှတ်တော်ပြည်သူလွှတ်တော်ပြည်နယ်လွှတ်တော်နဲ့တိုင်းရင်းသားကိုယ်စားလှယ်နေရာတွေကိုဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောက်တစ်ယောက်ပါဝင်ပါတယ်
။ရွေးကောက်ပွဲကဘာလဲ ဦးစားပေးလို့ဆောင်မလဲဆိုတော့ကျွန်တော်ဒီလူထုတွေတော့ဂတိကဝဲကျွန်တော်ဒါတာလုပ်မယ်ကျွန်တော်မပေးဘူး။ဒါပေမဲ့လူထုတောင်းဆိုတဲ့အရာမှာတပြားပေါ့ဒေသမလိုအပ်ချက်အရာလူထုတောင်းဆိုမှန်တပြားတော့ရအောင်ကျွန်တော်ဒီလွှတ်တော်မှာစူးစမ်းဆောင်ရွက်ပေးသွားမှာ။လက်ရှိအဲကျွန်တော်လက်လမ်းမြင်တဲ့လောက်တော့အခုဒီလမ်းမဆက်တွေရေးပေါ့နော်။နောက်လမ်းမဆက်တွေမြင်တယ်။နောက်ဒါပညာရေးနဲ့ပတ်သက်တာကျွန်တော်လုပ်ဆောင်နေအများကြီးရှိတယ်။နောက်တစ်ခုကဒီစာပြေရေးနဲ့ပတ်ဒေတာထွက်ကုန်တော့ value added ပေါ့တန်ဖိုးမြင့်နေထုတ်လုပ်ပေးနိုင်ဖို့ပေါ့လေဒါနေလူထုနေဖို့ပြောတာနေလိုအပ်တယ်လို့ကျွန်တော်ထင်တယ
်။တိုင်းနာလူမျိုးစုအခြေခံပါတီတစ်ခုဖြစ်ပေမဲ့ပါတီမူဝါဒအရကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာတွေမှာရှိရတိုင်းနာအလုံးပေါ့ကိုစားပြုခြင်းဖြစ်တယ်လို့လည်းပြောပါသေးတယ်။ကျန်းခိုင်ဖွံ့ဖြိုးရေးပါတီနဲ့မဟာမိတ်ဖြစ်တဲ့အိုးအမျိုးသားအဖွဲ့ချုပ်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်သူတို့ရဲ့သဘောထားအမြင်ကိုတော့ခုလိုပြောပါသေးတယ
်။ကျွန်တော်ယုံကြည်တော့ပါလဲဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ပြင်ရမယ်။ဒါပေမဲ့ကျွန်တော်ဒီပိုးအမျိုးသားအဖွဲ့ချုပ်အနေနဲ့ချက်ချင်းကောက်ပြင်တဲ့အလုပ်တော့ကျွန်တော်အဲ့လိုဆန္ဒမရှိပါဘူးနော်။ဆိုတော့ကျွန်တော်လုံနိုင်တဲ့အရာနေဟောဆက်ပေါ့။ဥပမာဆိုပါဆိုအခုဒီလက်ရှိကိုပိုင်အချုပ်ခွင့်တင်တာနေကိုလုပ်ပိုင်ခွင့်ပေးထားတယ်။ကျွန်တော်ဘယ်လောက်ထိလုံနိုင်ပြီလဲ။ကျွန်တော်အဲ့ဒီပေးထားတဲ့လုပ်ပိုင်ခွင့်အာဏာကျွန်တော်လုပ်နိုင်ပြီဆိုရင်နောက်သင်းကျွန်တော်ထပ်တောင်းမယ်သင်းသင်းသင်းပေါ့နော်ပြည်ပြည်နဲ့သင်းသင်းချင်းသွားဖို့လို့ဆိတ်ရှိဖို့လို့တော့ပေါ့နော်ဒါဒီဖွဲ့စည်းပုံအခြေခံမှုတွေတော့ကျွန်တော်ပြင်ရမယ်ဒါပေမဲ့ကျွန်တော်သင်းချင်းစဉ်လက်ရှိပကတိအခြေအနေကိုကျွန်တော်ကြည့်ပြီးတော့မှသင်းချင်းသင်းချင်းပြင်သွားဖို့လို့တော့ပေါ့နော်ပြင်တော့ပြင်ရပေါ့ပြင်စရာတော့အများကြီးပေါ့ကျွန်တော်ပိုးအမျိုးသားဖွဲ့ချုပ်ကလည်းကျွန်တော်ဒီနေရာတိုင်းဝင်မပြိုင်ဘူးဒီချာတဲ့နေရာမှာကျွန်တော်ဝင်ဩစာဝင်ပြန်တယ်။နောက်ကျွန်တော်ဒီပြီးခဲ့တဲ့လွတ်တော်ကိုယ်စားလှယ်လောင်းတို့ရဲ့လှုပ်ရက်ကိုလည်းကျွန်တော်ကြည့်လို့ရတယ်။ကျွန်တော်ဒီတို့ချိတဲ့နေရာတို့ရဲ့နေမြေတို့မြို့တယ်နေမြေအားလုံးကလူထုတောင်းဆိုတဲ့အရာနဲ့အားလုံးကိုကျွန်တော်မင်းများလှုပ်ဆောင်နေတယ်ပေါ့နော်။လက်ရှိလည်းကျွန်တော်ပါတီအနေနဲ့ရောဒီလွတ်တော်ကိုယ်စားလှယ်လောင်းနေတော့အတွေ့အကြုံတွေရှိပြီးသားပေါ့နော်။ဒါမဲ့ရွေးကောက်ပွဲမှာကျွန်တော်တင်အမတ်နေရာရရှိသွားမယ်ဆိုရင်လူထုကမဲပေးသွားမယ်ဆိုရင်ဒါလူထုရဲ့လိုအပ်ချက်နဲ့အားလုံးကိုကျွန်တော်ဒီပို့ပြီးမှဩစာအရင်ထက်ဆိုင်ပို့ပြီးလုံဆောင်ပေးနိုင်မယ်။เนาะတခြားပါတီတက်ဆာလည်းကျွန်တော်တို့ပုံမလုံဆောင်ပေးနိုင်မယ်လို့ကျွန်တော်ယုံကြည်လို့ပေါ့ဒါဟိုမျိုးသားဖွဲ့ချုပ်ကမဲပေးသင့်တယ်လို့ဒါကျွန်တော်ပြောချင်တယ်ပေါ့
။ဟိုမျိုးသားအဖွဲ့ချုပ်က2015ရွေးကောက်ပွဲပြီးရင်ပေါ်လာမဲ့အစိုးရတဲ့လက်တွဲလုံဆောင်မှုအစဉ်အသင့်ရှိနေတယ်လို့လည်းဆိုပါတယ်။2010မှာပါတီမှတ်ပုံတွေရရှိခဲ့ပြီး2010ရွေးကောက်ပွဲကိုကိုပိုင်အုပ်ချုပ်ခွင့်ရဒေတာတွေမှာဝင်ရောက်ရှင်ပြအနိုင်ရခဲ့တာပါ။ပါတီဝင်အင်အားကတော့8000လောက်ရှိနေပါတယ်။လူမျိုးပေါင်းစုံဒီမိုကရေစီပါတီဟာလာမဲ့ရွေးကောက်ပွဲကိုကိုယ်စလေလောင်း26နဲ့ကြားပြည်နယ်ကနေဝင်ရောက်ရှင်ပြိုင်သွားမယ်ဒေတာခန်တိုင်းသားပါတီတခုဖြစ်ပါတယ်လူမျိုးပေါင်းစုံဒီမိုကရေစီပါတီဟာဒေတာတွင်တိုင်းသားပါတီတခုဖြစ်တဲ့ကြားလူမျိုးစုဒီမိုကရေစီပါတီနဲ့လည်းမဟာမိတ်ဖွဲ့ထားပါတယ်ကြားပြည်နယ်ကနေပြည်သူ့လွတ်တော်အမျိုးသားလွတ်တော်ပြည်နယ်လွတ်တော်တို့ကိုဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးအမျိုးသမီးလွတ်တော်ကိုယ်စလေလောင်း3ယောက်လည်းပါဝင်ပါတယ်ပါတီဥက္ကဋ္ဌဦးဖိုးရယ်ကတော့ပြည်နယ်အစိုးရကိုကောင်းမွန်တန့်ရှင်းတဲ့အစိုးရဖြစ်ဖို့ရည်ရချက်ထားထားပါတယ
်ကျွန်တော်တို့ပါတီဟာတဏ္ဍာငါလို့ရွေးတဲ့ပါတီမဟုတ်ဘူးကိုပီနယ်အတွေးမှာပဲဒါရွေးချယ်ထားတဲ့ပါတီတခုဖြစ်တယ်ဒီကျွန်တော်တို့ပါတီရဲ့အဓိကရွေးချယ်ကကျွန်တော်တို့ပီနယ်အစိုးရကောင်းမွန်တဲ့ပီနယ်အစိုးရတခုတတ်ဆင်းတဲ့ပီနယ်အစိုးရတခုဖြစ်အောင်ဒါကျွန်တော်တို့အဓိကကျွန်တော်တို့လှုပ်ဆောင်နေတာဖြစ်တယ်နောက်ပြီးတော့မှကျွန်တော်တို့ဒီအဓိကကျွန်တော်တို့ဒီရီမန်ချက်တခုတော့ရှိတယ်ကျွန်တော်တို့တနိုင်ငံလုံးဟာကျွန်တော်တို့ဒီနေ့ကြိုက်ကျွန်တော်တို့ဖက်ဒရယ်ပီတာစုတခုဖြစ်အောင်ဒါကျွန်တော်တို့ဒါလှုပ်ဆောင်နေတယ်ဗောအဲ့ဒါကျွန်တော်တို့ဒီဖက်ဒရယ်ပီတာစုရမယ်ဆိုရင်တော့ဒါကိုပြည်နယ်မှာကိုပိုင်ပြတ်တခွေတောင်းတုံကြီးတို့အခွေရေးဒီအဲ့ဒါမှရရှိလာမယ်စသဖြင့်ဗောလေဒါဒီဟာအဓိကကျွန်တော်တို့အနိချုပ်ကျွန်တော်တို့ရဲ့ပါတီရဲ့အနိချုပ်ကျွန်တော်တို့တနင်္ဂနွေလုံးပါပဲเนาะဒီဘယ်နေရာမဆိုပေါ့မြို့သမီးပါဝင်မှုအမတာနဲတယ်နဲတဲ့ခါကျတော့အခုလူမျိုးပဲကျွန်တော်တို့လူ20ကျော်မှာမြို့သမီး3ယောက်ပဲပါတယ်ဆိုတော့နောက်လည်းပဲကျွန်တော်တို့မြို့သမီးကိုဒါပို့ပြီးတော့မှနေရာပေးဖို့လဲကျွန်တ ကျွန်တော်ပါတီအနေနဲ့မူဝါဒကြီးချမှတ်ထားတာရှိပါတယ
်ပါတီအနေနဲ့တော့ပြည်နယ်ထဲမှာဘိန်းဆိုင်ပြုံးမှုပပြအောင်ပြုလုပ်ဖို့ဆန္ဒရှိနေပါတယ်ဒါအပြင်ကြားပြည်နယ်ဟာဒေသတွင်းလမ်းပန်းဆက်သွယ်ရေးခက်ခဲပြီးစိုက်ပျိုးရေးကိုအဓိကအခြေခံတဲ့ပြည်နယ်ဖြစ်တာကြောင့်ပါတီရဲ့စီးပွားရေးမူဝါဒဟာတခြားပါတီတွေနဲ့တော့ကွဲပြားနေပါတယ
်တချို့ဒေသဆိုရင်စိုက်ကဲနဲ့သွားလို့မရဘူးခြေချင်းနဲ့ရှောက်ရနေရမျိုးတွေလည်းအများကြီးရှိတယ်ပေါ့အဲ့ဒါဒီရှိသေးတော့အဲဒီလမ်းပါဆက်တွေကောင်းမှလဲကျွန်တော်တို့စီးပွားရေးကအာလှုပ်လို့ကောင်းမလဲခုခုနလိုမျိုးကျွန်တော်တို့စက်မှုအာလက်မှုထူထောင်ခြင်းနဲ့ဆိုအခုကလားတော့မှဒီမိုးတွေးဆိုတော့လို့မရဘူးအဲအဲ့လိုမျိုးပေါ့ဆိုတော့ကျွန်တော်တို့လမ်းပါဆက်တွေတော့ဒါကျွန်တော်တို့အဓိကဒါလှုပ်ပြရမှာပေါ့ဒီလမ်းပါဆက်တွေကောင်းမှလဲကျွန်တော်တို့ခုနပြောတဲ့စီးပွားရေးလုံးကလည်းအချိန်ပြည့်မယ်လေ
ပါတီဝင်အားတောင်းပန်ဝင်နေရှိတဲ့သူတို့ပါတီဟာ2013ဩဂတ်စတမှာပါတီမှတ်ပုံပြီးရရှိခဲ့တာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
။မြမခမီဒီယာက VOA အတွက်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကနေအမေရိကန်ကိုခေတ္တရောက်နေတဲ့လူခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ကညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့မေရီလန်းပြည်နယ်တွင်းကမြန်မာမိသားစုတွေတွေ့ဆုံပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာကို VOA ကထုတ်လွှင့်ပေးနေတာမှာအခုဒုတိယပိုင်းကိုရောက်ပါပြီ။ဆက်ပြီးတော့နားဆင်ကြရအောင်ပါရှင်
။ဟောလေကျမမေးချင်တာကတော့လေခုနလေကိုအောင်မျိုးမင်းဟိုပြောသွားတယ်လူဟာကောမျိုးမင်းပြောတဲ့ထမဟိုလူတွေမှာနှစ်မျိုးဖြစ်နေတယ်ပေါ့နော်။တစ်မျိုးကတော့လုံးဝစိတ်ဝင်စားဘူးစိတ်ဝင်စားဘူးဘာမှလည်းဖြစ်လာမှာမဟုတ်ဘူးပေါ့နော်ဘယ်သူနိုင်နိုင်ဘာဖြစ်လာမှာမဟုတ်ဘူးဆိုတော့အပိုင်းကိုပြန်ကြည့်ရင်းနဲ့တခုကဘာသွားစဉ်းစားမိလဲဆိုတော့ဟိုအခုဆိုလို့ရှင်လဲအမေရိကမှာဆိုလို့ရှင်2016အတွက် election အတွက်ကို campaign ကိုနော်စနေကြပြီအခုကတော့ဗမာပြည်မှာကြတော့2 months ပေါ့နော် 2 months ပဲရှိတယ်ဟိုနှစ်လအတွင်းမှာ campaign စတယ်ဆိုတော့အခါကျတော့ကျွန်မကြည့်လိုက်တဲ့အချိန်မှာဟိုဒီ opposition ဘက်ကပဲဖြစ်ဖြစ်ဒီအခုလက်ရှိပေါ့နော်ကြံဖွန့်ပေါ့နော်သူတို့ဘက်ကပဲဖြစ်ဖြစ်အာသူတို့တွေ campaign လုပ်တဲ့အချိန်မှာဟိုမြန်မာပြည်ရဲ့ okay ငါတို့တွေတက်လာလို့ရှင်ပေါ့နော်ငါတို့တွေတက်လာလို့ရှင် foreign policy တွေမှာငါတို့ကဘလို့ plan တွေချပြီးတော့ငါတို့ဘလို့ပြောကြမယ် education မှာဘလို့မျိုးကောင်းသွားအောင်လို့လုပ်ကြမယ်ဟိုပညာရေးတွေမှာဘလို့ဟိုညစ်တင်အောင်လုပ်မယ်ကျန်းမာရေးမှာဘလို့မျိုးအတွက်ကိုလုပ်ကြမယ်ဆိုတော့အဲ့လိုမျိုးplan ပေါ့နော်အဲ့လိုမျိုးတွေကိုကျွန်မဘာမှလည်းမတွေ့ရဘူးရှင့်ဟိုနှစ်ဖက်လုံးမှာမတွေ့ရတာတစ်ဖက်ကကြတော့ပြောတော့လဲဟိုတော်ကြကြရဲ့သူမူဝါဒတွေမကြောက်ဘူးနောက်ပြီးတော့ policy ဟိုဘလို့ strategic plan ပေါ့နော်အောင်နိုင်သွားလို့ရှင်လွတ်တော်ရဲရောက်လို့ရှင်ငါတို့ကဘလို့လုပ်လိုက်မယ်ဘလို့ပြောင်းလဲလိုက်မယ်ဘလို့ပြုပြင်လိုက်မယ်ဆိုတဲ့ဟာမျိုးတွေကိုတခုမှမကြားရတဲ့ပုံမှာကွာမျိုးမင်းနေနဲ့ဘလို့မြင်ပါလဲလို့အဲ့ဒါလေး
ခုနလိုပါတီတစ်ခုကသူ့ကိုလူတွေရဲ့အသေးကြအမေရိကန်ရဖို့အတွက်ဘာကြောင့်ထောက်ခံတင်လဲဆိုတာလှုပ်ဆောင်မှုအရင်အရေးကြီးပါတယ်ခုနပြောသလိုဘယ်ကဏ္ဍဘယ်လိုလုပ်မလဲအခုဖြစ်နေတဲ့ပညာရေးကဏ္ဍဘယ်လိုလုပ်မလဲအခုဖြစ်နေတဲ့ကျွန်တော်လူငယ်ကဏ္ဍဘယ်လိုလုပ်မလဲတိုင်းပြည်ဗန္ဒဝင်ဘယ်လိုလုပ်မလဲဆိုတာတင်ပြမကိစ္စဒါပေမဲ့အဲ့ဒီတင်ပြတာကရွေးကောက်ပွဲအောင်နိုင်ရေးကာလမှာတင်ပြရတာမလို့ပါဘူးဒါကပါတီရဲ့ policy ကရွေးကောက်ပွဲမတိုင်ခင်တစ်ချိန်လုံးလုပ်လို့ရတယ်ဒါပေမဲ့တချို့ကရွေးကောက်ပွဲကာလကြမှာဒါကိုတင်ပြတယ်တင်ပြတဲ့အချိန်မှာဒါရွေးကောက်ပွဲအောင်နိုင်ရေးဖြစ်တယ်ဆိုတော့သူသတ်မှတ်ပြီးတော့ရွေးကောက်ပွဲ policy ရဲ့ညှိမှကြောက်တဲ့သဘောမျိုးရှိတယ်အမှန်တော့ပါတီတွေကိုယ်တိုင်လည်းတချို့တော်တော်လွဲနေပါတယ်အောင်နိုင်ရေးလောက်တာလားသူ့ရဲ့ policy ကိုတင်ပြတာသူတို့မကွဲကြအောင်အမှန်ဆိုလို့ရှိရင်ခိုင်မာသောအတွေ့အကြုံရှိသောရည်ရှိမှုမှန်သောပါတီဆိုတာသူ့ပါတီဘယ်လိုရက်တည်မလဲဆိုတာရွေးကောက်ပွဲမကြေညာခင်၄နှစ်၅နှစ်တော်မှတစ်ချိန်လုံးပြောနေရမှာဖြစ်တယ်ဒါပေမဲ့လူတွေကရွေးကောက်ပွဲနေ့မှပြောပြီးတော့ဒါကိုအောင်နိုင်ရေးလောက်ကြတာတိတ်ပြောကျမ်းမာတန်ဆွမ်းသောပါတီပုံစံမကြတာတော့ကျွန်တော်တွေ့ရတယ
်အခုဆိုရင်ဒီမဲဆွယ်စည်းရုံးမှုကာလစတာလည်းရပ်ပိုင်းပဲရှိပါသေးတယ်ဒီနှစ်လလို့စက်တင်ဘာလ10ရက်နေ့မှာသူတို့စတယ်ဒီမဲဆွယ်စည်းရုံးမှုကာလဟိုဒီမတိုင်ခင်မှာလည်းဒီမဲဆွယ်စည်းရုံးဖို့နာအတွက်ရွေးကောက်ဒီရွေးကောက်ကမှာပါဝင်ကြမယ်ဒီနိုင်ငံရေးပါတီတွေအနေနဲ့ဘလို့မဲဆွယ်စည်းရုံးမှုတွေကိုလုပ်နိုင်တယ်ဒီသူတို့အတွက်ဒီသတင်းမီဒီယာတွေမှာပါဝင်တဲ့အခါမှာလည်းကန့်သက်ချက်တွေအမျိုးမျိုးတော့သူတို့ချမှတ်ထားတာတွေဒီရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တာတွေရှိတယ်ဥပမာဆိုလို့ရှိရင်ခုနှစ်ရက်ကြိုပြီးတော့သူတို့တင်ပြမယ့်အကြောင်းအရာဟောပြောမယ့်အကြောင်းအရာကိုပေးရမယ်အဲ့ဒီပုံမှန်မှာရွေးကောက်ပွဲကော်မရှင်ကဒါကိုပြန်ပြီးတော့စစ်စစ်မယ်စစ်စစ်ပြီးသွားလို့ရှိရင်လည်းဒါကိုသူတို့ကပြန်ပြီးတော့မှပြန်ချရေးဌာနနဲ့ပြန်ပြီးတိုင်ပင်ပြီးတော့မှဒီဟာကိုခွင့်ပြုတဲ့မပြုတဲ့ဆိုတာမျိုးတွေလည်းရှိတယ်ဆိုတော့ဒီလိုအနေအထားမျိုးကဒီနိုင်ငံရေးပါတီတွေအနေနဲ့လွတ်လွတ်လပ်လပ်ဒီရွေးကောက်ပွဲမှာမဲဆွယ်စည်းရုံးမှုတွေကိုလုပ်နိုင်ပါမလားအဲ့ဒီပုံမှန်ဆရာဘယ်လိုဥက္ကမျိုးမင်းအနေနဲ့ဘယ်လိုများယူဆပါလဲ
အမှန်တော့ပါတီတိုင်းကသူ့ရဲ့ရည်တည်ချက်ကဘာလဲဘာလို့သဘောထားမလဲဆိုတာလွတ်လပ်စွာပြောပိုင်မရှိရဗျအခုကပါတီတွေကအရင်ခေတ်ကမီဒီယာခေတ်ကိုပြန်ရောက်တယ်လို့ပဲစာပေစီစဉ်ရေးကိုဖျက်တမ်းပြီးတော့မှစာအုပ်ထုတ်သွားတယ်လို့ပဲကိုပြောမဲ့အကြောင်းအရာကိုခုနလိုနေကွန်းစီစီအဖွဲ့ရောက်နေတယ်ပြီးတော့မှခွင့်ပြုချက်လာရအောင်မယ်ဆိုတဲ့ကပါတီတွေရဲ့လွတ်လပ်ခွင့်ကိုအတိအမှတ်မပြုတဲ့သဘောမျိုးဖြစ်နေပါတီတွေပြောတာကိုအစိုးရပေါ်လို့ဆိုရင်ပြန်ချုပ်မယ်ဆိုတဲ့ကလွတ်လပ်တော်ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးပါတီတွေမှာသူ့ရဲ့ယက်တီကြအစိုးရနဲ့ကွဲချင်းကွဲမယ်လွဲချင်းလွဲမယ်အတိုက်ခံဖြစ်ချင်းဖြစ်မယ်ဒါပေမဲ့သူ့ရဲ့လွတ်လပ်ခွင့်မတူညီတဲ့အယူအဆတွေကြည့်ပြီးမှပြည်သူလူထုတော့ဒါကတော့ငါတို့ကိုကူညီပေးမဲ့ဖွဲ့ဒါကတော့ငါတို့လှုပ်ဆောင်မှုမဲ့ဆိုပါတီမြင်မှသူတို့ပေးနိုင်မှာအစိုးရကိုမကြိုက်လို့မဲပေးခြင်းတယ်ဒါပေမဲ့အစိုးရပုံစံမဲ့ပြောရမယ်ဆိုတော့ပါတီထိန်းချုပ်ခြင်းကိုယ်တိုင်ကရှင်းတန်ကြီးမားလွတ်လပ်တော်ရွေးကောက်ပွဲမဖြစ်အောင်အဟံတာတစ်ခုလိုပဲပြောချင်ပါတယ်
ပို့ပြီးတော့ဒီနေရာမှာဆိုပို့ပြီးတော့ထင်ရှားရဆိုရင်ဗာလဲဆိုရင်ဒီဟိုစစ်တပ်ကိုဂုံတိခါကြဆင်းစီမဲ့ကိစ္စမျိုးတွေမိုးဟေဖန်ရဘူးဆိုတဲ့ဟာမျိုးတွေပါသူတို့ရဲ့ကန့်သက်ချက်တွေကမှပါလာတာတွေ့ရတယ်။အဲဒီဟိုစစ်တပ်နောက်ဒီတိုင်းပြည်ရဲ့ဒီတုတ်တာပွဲအရေးသုံးမှာအပါဝင်ပေါ့နော်ဒါတွေကိုဟိုထိခိုက်စေမဲ့ဝေဖန်ပြောဆိုမှုတွေကိုနိုင်ငံရေးပါတီတွေကမလုပ်ရဘူးဆိုတာမျိုးတွေလည်းသူတို့ကကန့်သက်ချက်တွေထားတယ်။ဒီပုံမှာဆရာဘလို့သုံးသပ်မိလဲသုံးသပ်မိလဲဆိုတာကဒီစစ်တပ်အနေနဲ့ဒီရွေးကောက်ပွဲဒီလက်ရှိအပြောင်းအလဲမှာစစ်တပ်ရဲ့အာဏာလွှမ်းမိုးမှုကဘလောက်ထိဒီရွေးကောက်ပွဲအပေါ်မှာဟောတက်ရောက်မှုရှိနေလဲလို့
ပြောမယ်ဆိုရင်အစိုးရကလည်းတက်မတော်တာအမိတက်မတော်တာအဖဆိုတဲ့စိတ်ဓာတ်မပြောင်းသေးဘူးပြောလို့ရတယ်နိုင်ငံရေးကပြောတယ်တက်မတော်မထိနေဆိုတဲ့ကကျွန်တော်တို့ကဘယ်လိုလုပ်ဒီမိုကရေစီလို့ပြောမှာလဲစစ်တပ်ဆိုတာကကျွန်တော်တို့သူ့ရဲ့ကာကွယ်ရေးကဏ္ဍတာဝန်ထမ်းဆောင်ရှင်ကျွန်တော်လက်ခံလို့ရတယ်ကာကွယ်ရေးတာဝန်ထမ်းဆောင်တာမကမှလူခွေကိစ္စထိကြလဲကျွန်တော်တို့ကစစ်တပ်လဲလူခွေချိုးဖောက်သူပဲဖြစ်မှာအမြဲတမ်းအုပ်ချုပ်ရေးတာဝန်ယူလဲကျွန်တော်မှားတဲ့စနစ်လို့ပြောပြတာဝေမှန်ရမှာပဲဒါပေမဲ့အဲ့လိုမျိုးပုံစံကြီးရှိနေခြင်းကိုယ်တိုင်ကလွတ်လပ်ညောင်မျှတပြီးတော့တန်ရှင်းတဲ့ရွေးကောက်ပွဲဖြစ်နေအောင်မှစစ်တပ်စီကအာဏာကိုဘယ်လို့မှမရဘူးဆိုတဲ့သဘောမျိုးပြနေတာဒီအစဉ်လိုက်ကျွန်တော်ရှိနေတွေ့ရတယ
်ကျွန်တော်တကူတော့ထပ်မေးချင်ပါတယ်ခုနကမဝဝပြောတဲ့အထက်မှာလည်းပါတယ်နောက်ကို MC ပြောတဲ့အထက်မှာလည်းပါတယ်အဓိကကဒီပါတီတွေကမူဝါဒတွေပြောပြီးတော့ဟလာပညာရေးဘယ်လိုလုပ်မယ်ဗန္ဓာရေးစီးပွားရေးဘယ်လိုလုပ်မယ်ဆိုတာလည်းပြောတင်တယ်။ဒါပေမဲ့တခုကဒါတွေရောလုပ်ခွင့်ရမှာလားပေါ့နော်။စပါးဆိုတော့ဒီဒီဒါကျွန်တော်တစ်ဖက်ကပြန်စဉ်းစားကြည့်ဒါရောလုပ်ခွင့်ရမှာလား။ဆိုတော့ကျွန်တော်က NLD ကကြေညာတဲ့အထက်မှာကျွန်တော်အများကြီးတော့မကြောက်ဘူး။တခုဥပမာကျွန်တော်သတိပြုမိတာရှိတယ်။ဥပမာဟလာဒီ2008ဖွဲ့စည်းပုံပြင်ရမယ်ဆိုတာသူတို့ပြောထားတယ်ရည်ရွယ်ချက်ထဲမှာ။ဆိုတော့ဆိုကြပါစို့အခုသူတို့ရဲ့ strategy ပေါ့မာဗျူအောင်ကျွန်တော်အနေနဲ့စဉ်းစားမိတာကဟလာရွေးကောက်ပွဲဝင်မယ်လွတ်တော်တွေကိုရောက်မယ်2008ဖွဲ့စည်းအုပ်ချုပ်ပုံစီကစီမင်းကိုပြင်ကြည့်မယ်ပြင်မယ်ပေါ့ပြဖို့စူးစမ်းမယ်ပေါ့ဆိုတော့ဒီရွေးကောက်လက်ရှိလာမယ့်အခုလာမယ့်ရွေးကောက်ပွဲကမြန်မာပြည်ရဲ့ democratization democracy အသွင်ကူးပြောင်းမှုကိုအထောက်အပံ့ပြုမပြုဒါကျွန်တော်စမ်းသပ်မှုပါဒီလို energy ကထားသလိုဟလာရွေးကောက်ပွဲတိုင်းမယ်လွတ်တော်တွေကိုရောက်မယ်ဖွဲ့စည်းပုံစီကစီမင်းကိုပြင်နိုင်မယ်ဆိုရင်တော့ဒီရွေးကောက်ပွဲနဲ့ဒီလွတ်တော်ကဒွေကူပြောင်းရေးကိုအတုံးကြတယ်ပေါ့အဲ့တော့အခုလောလောဆယ်ပဲဒီရွေးကောက်ပွဲမလာခဲ့ပါပဲထုတ်ပြန်တဲ့ဥပဒေတရားရှိတယ်အဲ့ဖွဲ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုကာကွယ်တဲ့
အကွယ်တော့ဥပဒေချဲ
ဆိုတော့ဒါအတော့ဝေဖန်လို့မရဘူးလားပြောင်းလို့မရဘူးဆိုတော့ဆိုတာကဒီဘက်ကအတိုက်ခံအင်အားစုတွေပါအဓိကပဲ NLD ရဲ့မဟာဗျူဟာတရားအနေနဲ့ကဟလာရွေးကောက်ပွဲဝင်မယ်လွတ်တော်တွေကိုသွားမယ်ပြည်သူလူထုနဲ့တိုင်းရင်းသားတွေအတွက်အကျိုးရှိမဲ့2008ဖွဲ့စည်းပုံကိုပြုပြင်ပြောင်းလဲမယ်ဆိုတဲ့ရည်ရွယ်ချက်ရှိတယ်အခုတရား2008ဖွဲ့စည်းပုံကိုမပြင်ရဘူးလားမဝေဖန်ဆိုဥပဒေရှိတယ်ဆိုတော့ဒါကဘယ်လိုမြင်တယ်လဲကျွန်တော်ကြိုးကားရလားအဲ့တော့ရုပ်ကဝယ်နိုင်ပြီလွတ်တော်တွေရောက်ရင်ရောဒီဟာကိုလုပ်နိုင်ပါမလားပေါ့နော်အဲ့ဒါလေးကျွန်တော်မေးကြည့်ရပ
ါပထမတစ်ခုကတော့ကျွန်တော်တို့ဒီလူမျိုးခုနဒီရွေးကောက်ပွဲကိုကျွန်တော်တို့ကစောင့်ကြည့်ရမယ်တစ်ခုကတကယ်တမ်းမျှတရဲ့လားတန်ရှင်းရဲ့လားလွတ်လပ်ရဲ့လားဒါပေမဲ့အဲ့ဒီတစ်ခုနဲ့မရပြန်ဘူးတကယ်တိုင်းပြည်မှာဒီရွေးကောက်ပွဲကနေကြော်လွန်ပြီးတော့လွတ်တော်ရဲ့ခမ်းမာတဲ့ဝင်မဲ့သူတွေကပြောင်းလဲခြင်းနဲ့စန္ဒကိုရှိရလားပြောင်းလဲခြင်းနဲ့စန္ဒရှိလို့ဩပြောင်းလဲနိုင်အောင်လှုပ်ဆောင်နိုင်သောစနစ်ဒါရရှိရလားကျွန်တော်တိုင်းပြည်မှာတကားနေရာသုံးမှုထွက်လုပ်ဖို့အတွက်တကားသုံးမှုတွေမှာအမြင်တော့ကြီးကြီးခတ်ထားတယ်ကျွန်တော်ပထမတစ်ခုကရွေးကောက်ပွဲတန်ရှင်းမှမလားလွတ်လပ်မှမလားမျှတမလားဆွေးနွေးစရာဖြစ်လာတယ်လက်ရှိအခြေအနေမျိုးမှာဆိုလို့ရှိရင်အခုရစပြီးပါတီတစ်ခုကိုဥတီပြီးတော့တိုက်ခိုက်မှုတွေဒီပါတီကိုမဲမရဖို့အတွက်ဝါဒပြန်လှုပ်ကြံမှုတွေဒါတွေကျွန်တော်ရှိနေပထမတကားမှာကျွန်တော်တင့်တယ်နောက်တစ်ခုကဒီအဆင့်ကိုကျော်လို့လွတ်တော်ခမ်းမရရောက်သွားရင်ရောအဲ့ဒီလူတွေကတကယ်ပြောင်းလဲခြင်းနဲ့ဆန္ဒကိုရှိရလားတော်တော်များများကျွန်တော်တို့ရှိနေဆိုတချို့ကတော့ပြောင်းလဲခြင်းနဲ့ဆန္ဒရှိတော့ဘယ်လိုပြောင်းအောင်မသိတဲ့သူတွေပါလာနိုင်လဲကျွန်တော်ဒုက္ခရောက်တယ် နောက်တစ်ခုကဘယ်လောက်ထိပြောင်းလဲခြင်းလဲ NLD ဘယ်လောက်ပြောင်းလဲခြင်းလဲ Majority တိုင်းရင်းသားတွေဘယ်လောက်ပြောင်းလဲခြင်းလဲဆိုအောင်တော့ခုနလိုကျွန်တော်ပြီးခဲ့တဲ့လွှတ်တော်မှာဆွေးနွေးခဲ့တဲ့ရွေးကောက်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးမှာပြောင်းလဲခြင်းနဲ့ရှင်းဆန်းသားရှိအောင်တော့ပြောင်းလဲလို့မရတဲ့အခြေအနေမှာသွားပြောင်းရင်ပြောင်းလဲလို့မရတဲ့အမျိုးအဲ့ဒီကာလ3ခုကိုကျွန်တော်တို့ကတော်တော်ကြီးကိုသတိထားရမယ်ဒါပေမဲ့ NLD သဘောအနေထဲကတော့တို့ကအထဲကိုရအောင်ယူမယ်ရအောင်ပြောင်းမယ်ဆိုတဲ့သဘောဒါပေမဲ့အဲ့ဒီနောက်မှာတခြားသောလှည့်ကွက်တရားအများကြီးရှိနိုင်သေးတယ်။ဒါကိုပြောင်းလဲလို့မရအောင် NLD တက်လာလို့ရှင်ပြောင်းလဲလို့မရနိုင်တော့ခုနလိုဥပဒေချက်နဲ့ကြိုကာထားတဲ့ဟာမျိုးရှိလာလို့ရှင်ဘယ်လိုပဲပြောင်းလဲပြောင်းလဲဘယ်လောက်ဒီ majority ရအောင်တော့ဒီဥပဒေဖွဲ့စည်းဖို့အခြေခံဥပဒေကိုပဲကာကွယ်ပေးရမယ်ဆိုတဲ့အခြေအနေမျိုးဖြစ်လာမှာမဟုတ်ဘူး။အဲ့တော့ကျွန်တော်တို့မှာအဆင့်ကပါလဲဆိုတော့2015နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲတန်ရှင်းရုံဒီမကောက်နောက်ထပ်ဆက်ပြီးတော့ဖွင့်ရမယ်တကားကြီးကအများကြီးတကားနဲ့တကားနဲ့မှာအခက်အခဲတွေရှိနေတုံးပဲ။ဒါကြောင့်ဆိုတော့တော့ကိုင်းနေသူတွေကကျွန်တော်တို့မဟုတ်ဘူးတကယ်ကိုအာနာရှိတဲ့သူတွေကဒီတော့တွေကိုជីជីကိုင်ပြီးတော့တော့ကလောက်ជីជីခန့်နေလို့ပါပဲ
ဥအောင်မျိုးမြင့်နဲ့မေရီလန်းပြည်နယ်မြန်မာမိသားစုတို့ဆွေးနွေးပွဲဒုတိယပိုင်းကိုနားဆင်ခဲ့ရတာပါအခုရွေးကောက်ပွဲနဲ့ပြည်သူမျှော်လင့်ချက်အကြောင်းကိုအလှည့်ပေးပါရစေရှင်မြန်မာနိုင်ငံမှာကျင်းပတော့မဲ့ရွေးကောက်ပွဲကနေတိုင်းပြည်မှာအပြောင်းအလဲတွေစောင့်ကြည့်ပေးနိုင်ဖို့မက်ဆန်တာရှင်တွေမှမျှော်လင့်ချက်တွေရှိနေပါတယ်နိုင်ငံရေးစီးပွားရေးလူမှုရေးအတိုင်းဝန်ကြီးကရွေးကောက်ပွဲအပေါ်မျှော်လင့်နေတဲ့အသံတွေကိုတော့မတ်သူစာဝင်းဆွေကစူးစီးတင်ဆက်ထားပါတယ်ရှင်
ဒီမနက်ညမှာအရေးသားအစိုးရလက်ထက်ပေါ်ပေါက်လာခဲ့ပြီးနောက်ပထမဆုံးချင်းရွေးကောက်ပွဲကျင်းပဖို့မိကက်လာနေပါပြီအခုရွေးကောက်ပွဲဟာမြန်မာလူထုအတွက်နောက်ထပ်ဘာတွေမျှော်လင့်လို့ရနိုင်ပါလဲဒီရွေးကောက်ပွဲရလက်တွေကရောဘယ်လိုအပြောင်းလဲမှုမျိုးတွေကိုစောင့်ကြည့်ပေးနိုင်မယ်လို့ပြည်သူတွေယုံကြည်နေကြပါသလဲရန်ကုန်မြို့မှာကလေးတွေအတွက်ပုဂ္ဂလိကကျောင်းလေးတစ်ကျောင်းဖွင့်လှစ်ထားတဲ့ဆရာမမမမိုးသက်ကတော့သူပေးခွင့်ရမယ်မဲတမဲကိုအကျိုးရှိရှိဖြစ်စေချင်တယ်လို့ဆိုပါတယ်
ကိုယ့်ရဲ့ရွေးချယ်မှုမှာမူတည်ပြီးတော့တက်လာတာလည်းဖြစ်နိုင်တယ်လို့အများရဲ့ရွေးချယ်မှုပေါ်မှာမူတည်ပြီးတော့တက်လာတာလည်းဖြစ်နိုင်ဘာဖြစ်လို့ဆိုတော့မင်းကကိုတယောက်ထင်းနဲ့အဆုံးဖြတ်ပေးမှာမဟုတ်ဘူးဒါပေမဲ့ကိုယ့်ရဲ့မင်းကတော့သူ့အတွက်အဆုံးဖြတ်ထဲမှာပါမှာပေါ့နော်အဲ့ခါကျတော့ကောင်းတဲ့ဟာကိုရွေးချယ်ခဲ့ရင်အကောင်းကိုအားလုံးခံစားရတယ်လို့ဆိုတဲ့ဟာကဖြစ်လာခဲ့ရင်လည်းအားလုံးအတူတူခံစားရမှာပေါ့အဲ့တော့ရွေးချယ်တဲ့သူကအခုလက်ရှိမှာသူပြောထားတဲ့စကားသူပေးတဲ့ဂတိနဲ့တကယ်လက်တွေ့သူဖြစ်လာတဲ့အချိန်မှာရောက်တဲ့နေရာကိုလိုက်ပြီးတော့စိတ်ထားပြောင်းလဲသွားတာမျိုးကိုကျိုးချာတာမျိုးမဖြစ်ဘဲနဲ့ပေးထားတဲ့ဂရိတိုင်းလုပ်ပေးမယ်ဆိုတဲ့အတိအကျအတိုင်းတကယ်ပဲလုပ်ပေးတဲ့သူဆိုရင်တော့ဝမ်းသာမှာပ
ါ။ကျောင်းသားမိဘအိမ်ရှင်မတူဦးဖြစ်တဲ့ဒေါခင်ခင်သိန်းနောက်ထပ်မိဘတူဦးဖြစ်တဲ့ဦးဝင်းနိုင်တို့ကတော့သားသမီးတွေအနာဂတ်ကိုအာမခံနိုင်မဲ့ခေါင်းဆောင်ကောင်းတွေရွေးကောက်ပွဲကနေထွက်ပေါ်လာဖို့မျှော်လင့်နေကြပါတယ်။
အမမျှော်လင့်နေတာတော့ဒီလူနေတဲ့စီးပွားရေးကျန်းမာရေးပေါ့နော်ပညာရေးပေါ့အဓိကကတော့စီးပွားရေးနဲ့ပညာရေးပေါ့အဲ့ဒါကိုအမတိုးတက်စေချင်တယ်ပေါ့နော်နောက်ပြီးတော့ခေါင်းဆောင်ကောင်းအနေနဲ့ကိုကျိုးကိုမကြည့်ပဲနဲ့အများကျိုးအတွက်အကုန်လုံးပေါ့အောက်ပိုင်းချီကိုလိုက်ပြီးတော့ကြည့်ပြီးတော့ခြေနေတွေကိုလိုက်လုပ်ပြီးတဲ့လူမျိုးလိုချင်တယ်ပေါ့နော်ကောင်းတာပဲမျှော်လင့်တယ်ပေါ့ဘသူတက်တက်ပေါ့နော်ဒါမှလည်းဟိုခုနပြောသလိုကိုကျိုးမရှိမကြည့်ပဲနဲ့အများကျိုးအတွက်ကြည့်တဲ့လူမျိုးပိုလိုအပ်တယ်ပေါ့နော်
ရေကောက်ဝယ်နေပတ်သက်လို့ကတော့စဉ်းစားနေရတော့နေတိုင်းမို့အချိန်ချိန်တိုင်းစဉ်းစားနေရပဲအဲ့ဒါတော့မျောလင်းမျောလင်းနေအကောင်းဆုံးလဲဖြစ်ပါသေးလို့လဲမျောလင်းနေပေါ့နော်ငငယ်ရွယ်ရွယ်နဲ့ထထမြင့်နဲ့ဟိုလုံနိုင်ပြိုင်နေတယ်ဆိုရင်တော့ပိုကောင်းတယ
်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်နေရာတွေအတွက်နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်6000ကျော်ရှင်ပြိုင်သွားကြမှာပါဒီတဲကထွက်ပေါ်လာမဲ့နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပေါင်းလက္ခဏာဆောင်တဲ့အပြောင်းလဲတွေဖန်တီးပေးနိုင်လိမ့်မယ်လို့မျှော်လင့်နေသူတွေတဲစောက်လို့ရေလို့သမားကိုကျော်စွာဝင်းလေတူပါဝင်ဖြစ်ပါတယ
်စဉ်းစားမိတော့ကျွန်တော်တို့ဆင်းရဲချမ်းသာဆင်းရဲလူတွေပပျောက်မှုတွေရေးကြည့်ရပါတော့အားလုံးချမ်းသာပြီပြောင်းလဲလာမှာအားလုံးကတော့ကုန်ပြောင်းလဲလာမှာဘာလို့ဒီခေါင်းဆောင်ကောင်တယောက်တက်လာပြီဆိုအားလုံးပြောင်းလဲမှာပြီအခြေခံလူတန်းစားဆိုကုန်ပြောင်းလဲမှာ
မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုတွေအဆုံးသတ်ခဲ့တဲ့2010ပြည့်နှစ်ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့တမရဦးသိန်းစိန်အစိုးရကတော့နိုင်ငံရေးစီးပွားရေးလူမှုရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ကတိပြုခဲ့တာပါဒီနောက်မှာတော့အပြောင်းလဲတွေတွေ့မြင်လာရတဲ့မြန်မာနိုင်ငံပေါ်နိုင်ငံတကာအတိုင်းအဝန်းကလည်းရင်းရင်းနှီးနှီးဆက်ဆံလာခဲ့ကြပါတယ်လူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုပြီးစစ်အစိုးရလက်ထက်မှာပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ထားတဲ့အနောက်နိုင်ငံတွေကလည်းအရေးယူထားတာတွေကိုပြန်လည်ရှော့ပေါက်ပေးလာကြသလိုနိုင်ငံတကာကရင်းနှီးမြှုပ်နှံမှုတွေလည်းဝင်ရောက်လာခဲ့ကြတာပါ မြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်အထွေထွေတွင်မှုချုပ်ဦးမိုးမြင့်ကျော်ကတော့ဒီစချင်းရွေးကောက်ပွဲကနေအာဂရိကင်းရှင်နဲ့အစိုးရတရထွက်ပေါ်လာမယ်ဆိုရင်တော့တိုင်းပြည်စည်းပွားရေးအတွက်အထောက်အကူဖြစ်လာနိုင်တယ်လို့မျှော်လင့်နေပါတယ
်ရွေးကောက်ပွဲမှာတော့ပြောလို့ပြောင်းလဲချက်ကိုပြောလိုက်တယ်ဆိုတာကအဓိကဘာလဲဆိုရင်ကျွန်တော်ကဒီပေါ့ clean government ပါနော်အဓိကကျွန်တော်တို့ကဟလာဒီ agree လိုက်စားမှုကင်းရှင်းပြီးတော့ဟလာတကယ် clean ဖြစ်တဲ့ government နော် good governance နဲ့ဒါလောက်လာနိုင်မယ်ဆိုရင်ကျွန်တော်လက်တွေ့ဒီနေ့ဟလာစီးပွားရေးဖြစ်မျိုးတွေ့တက်မှုမှာလိုအပ်နေတဲ့ကျွန်တော် transparency တို့ဟလာ accountability ဆိုတာတွေကိုကျွန်တော်ကရလာမယ်ပြီးရင်ကျွန်တော်ကနိုင်ငံတကာယဉ်ကျေးမှုနဲ့မှုကလည်းပဲတကယ်ဟလာစူးစမ်းပန်းစားလုပ်ပြီးတော့ဟလာကျွန်တော်တို့ဟလာဒီဒါတိုင်းပြည်ရဲ့အစသဖြင့်ကျွန်တော်ရဲ့ကျွန်တော်မှရှိနေတဲ့အားသာချက်တွေနဲ့ဟလာလုံနိုင်တဲ့စီးပွားရေးလုပ်ငန်းကြီးတွေပေါ်လာမယ်။အခုလောလောဆယ်မှာဒီဟာတွေမရှိသေးတဲ့အခါမှာဘာတွေ့ရလဲဆိုတော့ဝယ်လာတဲ့လူပါဟလာအဆက်အသွယ်ကောင်းကောင်းရှိမယ်ဟလာကျွန်တော်တို့ဖြစ်ပေါ့ concession လိုဟာမျိုးရအောင်ယူမယ်ဟလာဒါတွေအတွက်အွန်တာပြောတဲ့ဒီသူတို့ဟလာဒီကျွန်တော်တို့အဲ bribery တွေပါလာမယ်ဒါတွေတဲ့လှုပ်လာတဲ့အခါမှာတော့ပြောတော့ဒီလိုနိုင်ငံသားကြီးတွေမျိုးနဲ့မျိုးပဲအများဆုံးဝင်လာတယ်။တကယ်အွန်တာလို့ပြည်သူတို့တရက်လုံးနဲ့တကယ်ကျွန်တော်တို့အားလုံးအကျိုးရှိနိုင်တဲ့ရင်းနှီးမြှုပ်နှံမှုကဝင်လာတာအားနည်းနေတယ်ဆိုတော့ကျွန်တော်တွေ့ရတာပါနော်
ဆယ်စုနှစ်တွေနဲ့ချီပြီးအထူးကြံအဖြစ်ရှိနေခဲ့ရာကပြောင်းလဲလာတဲ့မြန်မာနိုင်ငံမှာဒီတစ်ချိန်ရွေးကောက်ပွဲကနေတိုးတက်မှုတွေထွက်ပေါ်လာဖို့လဲမျှော်လင့်နေကြတာပါဆွေစုံမှုပညာရှင်ဒါရိုက်တာဦးဝင်းဖေကတော့လူထုရဲ့ရွေးချယ်မှုနဲ့ထွက်ပေါ်လာမယ့်အစိုးရတရက်ကနေတိုင်းပြည်အတွက်အပေါင်းလက္ခဏာတွေစောင့်ကျဉ်းလာမယ်လို့မျှော်လင့်နေအကြောင်းပြောပါတယ
်ရင်းနှီးအစိုးရအဖွဲ့သည်စစ်တပ်ရဲ့မူဝါဒအလေအကျင့်ညားတဲ့အတွက်သူတို့ရဲ့ဒီအမိန့်သွားဖို့လုံငန်းဆုံးဖြတ်ဖို့ညွန်ကြားဖို့အကုန်လုံးအဲ့ဒီသဘာဝနဲ့သွားတယ်အဲ့လိုမဟုတ်ဖဲနဲ့ပြည်သူတွေတွေကနေပြီးတော့ဖွဲ့တဲ့အစိုးရဆိုရင်ဒါသဘာဝတစ်မျိုးနဲ့သွားတယ်ယုံကြည်မှုတွေမေတ္တာကရုဏာဘာညာဘောလေ level အောက်နဲ့အထက်နဲ့ညီနေတာတို့ဘာလို့ဒါတွေကျွန်တော်အများကြီးမျှော်လင့်တယ်အဲ့ဒီလူဟာတွေဟာအခုအများစုကအဲ့ဒီလိုလို့ရေရော်ရဲစွာနဲ့သူစစ်တပ်စီမံခန့်ခွဲမှုတဲ့တောင်မှအခြေအနေဟာဘယ်လိုဖြစ်ဖြစ်မယ်လို့ယုံတဲ့လူတွေရှိတယ်။ဒါလည်းသဘာဝကျ။သို့တော့ကျွန်တော်ကတော့ဘယ်လိုယုံကြည်တယ်လဲလို့ဆိုတော့သဘာဝပြောင်းလဲသွားတယ်ညွန်ကြားမှုအုပ်ချုပ်မှုစီမံခန့်ခွဲမှုဆက်ဆံရေးရစပြောင်းလဲသွားတဲ့အတွက်ချောမှုတွေကောင်းမွန်တဲ့နည်းနည်းအရသာအဖြစ်လဲချိုမြတဲ့ဒီအပြောင်းအလဲဆက်ဆံရေးတွေရလက်တွေအနည်းနဲ့အများရမယ်လို့ကျွန်တော်ယုံကြည်ပါတယ
်ရတားဆိုရလက်ထက်မှာပထမဆုံးချိန်ချင်းမှမယ်ရွေးကောက်ပွဲပေါ်မြန်မာနိုင်ငံသားတွေအကြားသဘောထားအမြင်တွေမျိုးမျိုးကွဲလွဲနေကြပေမဲ့ဒီရွေးကောက်ပွဲဟာတိုင်းပြည်အနာဂတ်အတွက်အရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်လဲစိတ်ဝင်စားနေကြပါတယ်ကျွန်မကသူဆောင်ဝင်ဆွေပါရှင်
မတူစာဝင်းဆွေတင်ပြခဲ့တာပါရှင်အခုညနေပိုင်းစီစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်တိုင်ကတက်လှည့်ကြီးညာပေးပါဦးမယ်ရှင်
စီးရီးယားပြည်ပခရေးဆွေးနွေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြင်သစ်သမ္မတဖရန်ဆွာအော်လန်တို့ဒီကနေ့ပါရီမြို့တော်မှာတွေ့ဆုံကြဖို့ရှိပါတယ်။အမေရိကန်နောက်မြောက်ပိုင်းကအော်ရီဂွန်ဒေသကောလိပ်မှာဂျာဇာပရီနေကလူ9ဦးတေဆုံတဲ့အထိတနက်နေ့ဝင်ပစ်ခဲ့သူဟာခရီးရန်ဘာသာဝင်တွေကိုပြစ်မှတ်ထားခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။လက်နက်ပြည်စုံကင်ထားတဲ့တနက်သမားဟာအွန်ဘူဒေသကောလိပ်စာသင်ကမ်းတွေကိုမနက်ခင်းအလဲပိုင်းအချိန်လောက်မှာဝင်ပြီးလူတွေကိုပစ်ခတ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံရှိပိုင်းကဂျလာလဘက်လေစိတ်မှာအမေရိကန်စစ်ဖက်ရဲ့ C-130 ကုန်တင်လေယာဉ်စီးပစ်ကြတာကြောင့်လူ12ဦးသေဆုံးသွားပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကအပြင်းထန်ဆက်ပြီးတော့ဝေဖန်နေပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ကာတစ်ပိုင်နန်ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။တောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.